2009ခုနှစ်ဒီဇင်ဘာ 20ရက်နေ့ စင်ကာပူနိုင်ငံသတိဝဋ္ဌာနမက်ဒီတေးရှင်းစင်တာကျောင်း၌ရှင်ရင်ကျင်းပပြုလုပ်အပ်သည့်ဓမ္မတော်ရင်ခန္ဓာဝယ်ဟောကြားအပ်သောမေတ္တာတုပ်အနှစ်ချုပ်တရားဒေသနာတော်ရှေဘုရားရှင်လောင်းမြတ်ဘုရားဤမဟာဂရုဏာဘုံကိုအာရုံပြုပါတည်ကျူးခွတ်စွာအပ်သော ဝန္ဒနာပနာမအာဠိတကထာဝုရစ္စုပူဇော်ခြင်းဖြင့်ကိလေသာဓမ္မတော်ရေခန္ဓာကိုစတင်ကြရအောင်ယောဂပံကောတိဟိပိဟပမေယံကာလံကရုံတော်တိတုတ္တရာတိခေရံကတောနောကဟိတယတာထောနမောမဟာကရုဏိကတတသာ ယောနာထုံဝိနိယမြတ်စွာတတဝါဤချမ်းသာစီပါလိုလာကောင်းတာအကုန်ပေါင်းကားသဖြင့်နာထအညာချင်းရှင်တော်မြတ်ဘုရားသည်ကမ္မကောတိဟိပိဂရေကဘာအေကတေချာတို့ဖြင့်တော်လဲအပ္ပမေယံဤကတိုင်တာဖော်ပြခြင်းမှာမစွမ်းနိုင်ပါသော ကာလလေးအတင်ချေသိန်းဒီကဝရှိကြသောကာလပတ်လုံးလောကဤတရားတတ္တလောကဤအကျိုးစီးပွားအလုံးသာအတိတုကရာဤဥစ္စာအသက်ချေလက်အင်္ဂါမေတ္တာကြီးမှသမိတာနှင့်တထာဇနီဆွေညင်းကြီးဟုကျက်သီးထဝေငါသက်အစုအလုံးခဲရင်တော်မူရဘူးတရတော်ဘုရားရှင်ယံဤတန်ကျုပ်ကိုအားထုတ်တော်မူရသည်ဖြစ်၍ ခေရန်လက်ချင်းမြေလုံးအသက်ဆုံးတည့်ရဲ့နှလုံးစေဝံကိုရောဤပြမန်းရဲ့လို့ကတောဘဝတဏ္ဍာချိန်ခံများစွာရောက်တော်မူခဲ့ရရှံလေးပြီ။မဟာကရုဏိကံသတ္တဝါများယဝေသားကဲ့သို့သနာချိန်ခင်မဟာကရုဏာရှင်ဖြစ်တော်မူသောသဒ္ဒနာတသောဝိနည်းများစွာတတ္တဝါဤချမ်းသာစီပါလိုလာတောင်းတကုန်ပေါင်းခါလည်းဖြင့် นาถามีญาโชชนโญญะพะยาอานโมยุติจองเปาะมังโกเลยะวิกะรอยุจูสิโคจินติอัตถุกะวะตุสินสิมะตุยผิดบาสิตะติอาตุนาตุอาตุเมตตาตุอนิจฉุ ပေကြီးဆက်တဲ့တော့ထဲမှာမေတ္တာတုတ်ဆိုတာအလုံးဘုရားဗနာမြန်မာလူမျိုးတွေအားလုံးလုံးအနည်းငယ်ရှားရှိပြီးတော့နေ့စဉ်နဲ့အမြဲရွတ်ဖတ်နေကြတာဖြစ်ရှိတယ်။ဘုရားမေတ္တာတုတ်ရဲ့အကြောင်းကိုထိုရွတ်နေတဲ့ပုဂ္ဂိုလ်တိုင်းသိချင်မှသိမှာပေါ့အသေးဆုံး။ဒါကြောင့်မို့တခြားတရားကိုမဟောပဲနဲ့မေတ္တာတုတ်အနည်းချက် ဒီလိုနေစနေအမြရွတ်ဖတ်တဲ့ဇေယပြီးတော့အနည်းငယ်အောင်ဆောင်ရွက်နေကြတဲ့ပေကြီးတဲ့မှာပါတယ်ဒီမေတ္တာတုတ်ကိုအနည်းချက်ပြီးတော့ဟောရရင်ကောင်းပါပဲလို့ဆိုပြီးတော့ဒီတရားကိုရေးလိုက်တာပါမေတ္တာတုတ်မှာယန္တာနုဘာဝတော်ယက္ခနေဝတ္တတိဒီပိဒနာ ယမိစေဝါနိဟောဇံတော်ရတ္တိဒီဝမတ္တန်တိကျောသုခံသုံးတိသုံးသောသဗ္ဗံဒေစီလက်ပတ္တိဧဝပါတိကုသပေတံပြိတံတမ္မနာမဟေဆိုတဲ့စကားကမြတ်စွာဘုရားဟောတဲ့စကားမဟုတ်ပါဘူး။နောက်ပိုင်းကျတော့မှဒီမေတ္တာတုတ်ကိုယူမယ်လို့ဆိုတဲ့အခါမှာယူပတ္တရေစေခြင်းလောက်အောင်မေတ္တာတုတ်ရဲ့အကျိုးကိုဖော်ပြပြီးတော့ယူကြမယ်လို့အာပိစကား ပြောကြတဲ့တုတ်ကလေးပါဒီတော့သူတို့မေတ္တာတုတ်ဆိုတာရွှေရမတတ်တတ်မဟုတ်ဘူးပရိဒိယတော်လို့ဆိုလို့ရှိရင်များသောအားဖြင့်ဘုရားဗုဒ္ဓမြန်မာနိုင်ငံလေးမြန်မာလူမျိုးတွေကပရိဒိယတော်ကိုရွတ်ဖတ်ခြင်းနာယူခြင်းဖြင့်လောကီလို့ဒီလိုလေးပဲဆက်နေကြတယ်ပေါ့ မေတ္တာတုတ်ကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ရွတ်ဖတ်ရမယ်ဆိုတာတော့မပါဘူးเนาะအဲ့တော့မေတ္တာတုတ်ရဲ့အနည်းချက်တွေမှာကြည့်မယ်ဆိုရင် အနည်းငယ်ဖို့အတွက်မေတ္တာတို့မယူရဘူးလားဆိုရင်ရွတ်တယ်ရောမနာရဘူးလားဆိုရင်နာရတ်လားဒေတရားပဲဖြစ်ဖြစ်ရုပ္ပတ္တရေဇေလို့ရှိရင်ရုပ္ပတ္တရေဇေရဲ့အကျိုးပေါ့နာယူရင်နာယူတဲ့အကျိုးဆိုတာဒီလိုရှိမှာပေါ့နော်ယေရှုဘုရားကပရိတ္တလို့ခေါ်တဲ့ပရိတ္တရားတော်တွေကိုခေါ်တဲ့အခါမှာဘာကိုအဓိကထားပြီးတော့ဟောလို့ဆိုရင်မေတ္တာနဲ့တစ္ဆာဒီနှစ်ခုကိုအဓိကထားပါအနည်းကိုကာဝယ်တဲ့အခါမှာမေတ္တာကိုအသုံးပြုပြီးတော့ကာဝယ်တဲ့ဤစနစ်သစ္စာကိုအသုံးပြုပြီးတော့ကာဝယ်တဲ့ဤစနစ်အဲဒီဤစနစ်တွေကိုအသုံးပြီးတော့ပရိတရားတော်ကိုခေါ်ထားဒါလည်းသဘောပေါက်ထားဖို့လိုအပ်တယ်ပေါ့နော်မေတ္တာလို့ဆိုတဲ့သဘောတရားဟာရွရမှာမဟုတ်ဘူးပွားများရမယ့်သဘောတရားဖြစ်တယ်ပြောရဆိုရင်သူလည်းကမ္မထမ်းပဲရတော့ရင်ကုကိကမ္မထမ်းဆိုလို့ရှိရင်ဝိပဿနာတို့ဒီလိုစဉ္ညာကျိုးကိုအာရုံဓမ္မကမ္မထမ်းလို့ကမ္မထမ်းထိုင်နေလို့ဒီလိုယူဆနေကြ။ယာအတိညာတာကိုပြောနော်။ဒီမေတ္တာပို့နေတာဟာလည်းပဲကမ္မထမ်းပဲတော့။သဗ္ဗကမ္မထမ်းထဲမှာပါတယ်။ဒါကြောင့်မို့မေတ္တာပို့နဲ့ပတ်သက်လာလို့ရှိရင်ကျွတ်မှာတက်တဲ့မဟုတ်ဘူး၊နာရမှာတက်တဲ့မဟုတ်ဘူး။ယေရှုဘုရားဟောတဲ့စကားလုံးနဲ့မှကြည့်မယ်ဆိုရင်အေးမေတ္တာတော်ကိုလေ့စင်ရွတ်ဖတ်လို့ရှင်အန္တရာယ်ကြီးကင်းတယ်မေတ္တာတော်ကိုရွတ်ဖတ်တာကိုနားရင်အန္တရာယ်ကြီးကင်းတယ်လို့ဒီမေတ္တာတော်ထဲမှာရည်ညွှန်းထားတာတဘုံမှမပါတလုံးမှမပါသို့တော့အများအားဖြင့်အဲ့ကံနဲ့ယုံကြည်နေကြဘုဟုဆရာကြီးပြောတဲ့စကားလုံးနဲ့ပြောရမယ်ဆိုလို့ရှင်တို့လူတွေကတောက်ဆေးကိုလိမ့်ဆေးလုပ်နေကြတယ်တော်ရမှာကိုမတော့ခဲနဲ့လိမ့်စေးဖြစ်အသုံးပြုနေလို့ရှိရင်အကျိုးသက်ရောက်မှုအားနဲ့မှာပေါ့နော်အဲတော့မယ်ဆီကတောက်ကိုတောက်မှသူကအကျိုးသက်ရောက်မှုဖြစ်မှာပေါ့အဲ့တော့မေတ္တာဆိုတာဘာဝနာတရားပဲသို့တော့မေတ္တာဟာကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာလို့ရှိတဲ့ထင်မယ်ကာယကမေတ္တာဆိုတာနံသွားရင်ကနေပြီးတော့နံပေါ်မှာရောက်နေတဲ့အမိုက်တရဲ့ဆူခလုတ်ကတဲ့ကစပြီးတော့ဖယ်ရှားပြီးဒီနံပေါ်သွားတဲ့လူတွေခလုတ်ကတဲ့မတိုက်မိကြပါဆိုနဲ့ဆူမဆူကြပါဆိုနဲ့ဆိုပြီးတော့ဖယ်ရှားပေးသွားတဲ့သဘောမျိုးတွေဒါကာကံမေတ္တာလို့ခေါ်တယ်ပေါ့။အများဒုက္ခမရောက်စေခြင်းဘူးအများချမ်းသာစေခြင်းနဲ့ဆိုတဲ့ဆိုပါတော့အများသွားလာတဲ့နေရာမှာတရားစီလဲပေးတယ်။ကျောင်းနေကနေလာတဲ့ကောင်ကတရားစီလဲပေးဒါကာယကမေတ္တာလို့ခေါ်တယ်။မေတ္တာကိုကိုယ်နဲ့ပြတယ်။ကိုယ်မှုနဲ့ပြ။မေတ္တာကိုနှုတ်နဲ့ပြတာရှိတယ်။နှုတ်နဲ့ပြတယ်ဆိုတဲ့နေရာမှာတတ္တဝါတွေချမ်းသာကြပါစေ၊ချမ်းသာကြပါစေလို့ဒီလိုနှုတ်ကမေတ္တာကိုယ်တွေကိုရွတ်နေတာလေ။မေတ္တာဝစီကံလို့ပြောလို့ရအောင်။ပို့ပြီးတော့ထိရောက်တဲ့မေတ္တာဝစီကံဆိုတာတဝိနဲ့တူအကောင်းပြောတာပေါ့။တကယ်မေတ္တာစိတ်ထားပြီးတော့ကောင်းတာကိုပြောတယ်။မကောင်းတဲ့စကားမပြောဘူး။တူတူအတင်းမပြောဘူး။နော်။ကောင်းညှိုးချမ်းသာကိုရရှိရတဲ့အပြောမျိုးတွေကိုပြောပေးတယ်။အကြံကောင်းညံကောင်းတွေပေးတယ်ဒါမေတ္တာဝစီကံလို့ဒီလိုပြောရအောင်။မေတ္တာမနောကံဆိုတာကျတော့ခုနကပွားများအထောက်အောင်ဘာဝနာအလုပ်နေမှာပွားများ။ဒီတုတ်တံမှာမြတ်စွာဘုရားကမေတ္တာဘာဝနာပွားတော့မယ်ဆိုလို့ရှိရင်သူမေတ္တာဘာဝနာပွားမဲ့ပုဂ္ဂိုလ်ဟာဘယ်လိုရည်သွေးတွေရှိရမလဲဆိုတာကိုမြတ်စွာဘုရားရှင်းပြီးတော့ဟောထားတယ်။အထက်ကရာဆရာတို့နောက်ဆရာများကနေပြီးရေးထားတဲ့ခုနကဂါထာနှစ်ပုဒ်ကလာ။ဒါမေတ္တာရဲ့အကျိုးကိုဖော်ပြတဲ့စကားတွေပါ။ယတ္တလူဘဝတော်ယက္ခံနေဝတ္တတိတိပိဒနာ။မေတ္တာတို့ရဲ့အစွမ်းတကူကြောင့်သို့မဟုတ်မေတ္တာရဲ့အစွမ်းတကူကြောင့်နတ်တွေကပဲဖြစ်စေဘုလူတွေကပဲဖြစ်စေဘယ်ပုဂ္ဂိုလ်တွေကပဲဖြစ်စေဒီဘုရားနာဘာဝရှိတဲ့ပုဂ္ဂိုလ်တွေကကြောက်เสียလန့်เสียနေကိုမပြကြဘူးတဲ့မေတ္တာသက်ရောက်တဲ့ပုံเนาะခုမချောက်မှန်ဘူးလို့ဒီလိုပြောတာဆံမိစေဝါနုယုံဇတ်တော်ဆိုတာအဲ့ဒီမေတ္တာဘာဝနာလုပ်ငန်းမှာစင်စမကျကျိုးပန်းအထောက်ပဲဆိုလို့ရှိရင်တဲ့ဒုက္ခံဒုပတိ ဆညံတာကအေးရမယ်သုတ္တောသပပံကေစီလက်ပတ္တိအိမ်ပြောင်းနေတဲ့အချိန်မှာလည်းအိမ်မဆိုးတွေမမဲ့ဘူးတဲ့ချမ်းသာအိတ်ဆက်ချမ်းသာနေရလို့အိမ်မဆိုးခင်ဆောင်းရင်းနဲ့များလူသားလေးချင်းနတ်လေးချင်းတွေလက်နဲ့စိတ်ပြီးကြီးသည့်တရားညနာရှင်ကြီးတီတီနှလုံးသိဆုံးမတွေ့သိရင်ကြမှာဖြစ်တတ်စွာဤမေတ္တာအကျိုး၁၂မျိုးဆိုပြီးအင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားမေတ္တာတုတ်တစ်ခုဟောထားတာရှိအကျိုးပြမေတ္တာတုတ်ပေါ့နော်အခုဒီပေကြီးထဲမှာဟောတာကြတော့မေတ္တာဘယ်လိုပွားရမလဲဆိုတာကိုပါထည့်သွင်းပြီးဟောတာအဲ့ဒီအကျိုးပြမေတ္တာတုတ်ကယူပြီးတော့ယံမိစေဝနိယံဇန္တော်ရတ္တိဒီဝမတ္တန်တိတောဒုက္ခဒုတိသုံးသောသပပံကိစီနမတတိအင်းအိတ်နေတဲ့အခါမှာနှစ်နှစ်ချက်ချက်အေးရတယ်တဲ့အိပ်ပျော်နေတဲ့အချိန်မှာလည်းပဲအိမ်မဆိုးတွေမမက်ဘူးစတဲ့အကျိုးကျေးဇူးတွေကိုရနိုင်တဲ့မေတ္တာဘာဝနာကိုပွားပါလို့ဒီလိုဆုံးလို့လေအဲ့ဒီမေတ္တာဘာဝနာပွားပြီးဒီတုတ်တံမှာဟောတာအဲ့တော့တကယ်တော့မေတ္တာဆိုတာရုပ်ဖတ်တရေစေမှုကိုအကြောင်းပြုပြီးရွတ်ဖတ်တဲ့အခါမှာအဓိပ္ပာယ်နားမဲ့အောင်ရွတ်ဖတ်ပြီးတော့အဲ့ဒီတိုင်းလိုက်တာခြေသုံးဖို့ဒီလိုဆိုလို့နော်အဲ့တော့ရွတ်နေရုံနဲ့အနေနဲ့မကင်းဘူးလားလို့ဆိုကင်းစင်တော့တော့ကင်းမှာဒါပေမဲ့ပွားတော့မကင်းနိုင်ဘူးပေါ့တချို့ရွတ်တယ်ဆိုတာရလို့ပဲရွတ်နေတာလေရလို့ပဲရွတ်တာစိတ်ထဲနှလုံးထဲမှာဒီမေတ္တာတက်ကဲဖို့ရဲ့အမတန်မှအရေးကြီးတယ်ပေါ့ဒါကြောင့်မို့ရသော်များကမေတ္တာဘာဝနာလုပ်ငန်းကိုကျွမ်းဝအထောက်အကူမယ်ဆိုလို့ရှိရင်တဲ့ဘုရားကစဟောတာဘုရားစဟောကရဏီယမထကုတ္တလိနယန္တတန်တံပဒံအဘိသမစ္စာဒီစကားလုံးလေးကစပြီးတော့ချင်းအေးငြင်းငြင်းချမ်းချမ်းဘဝတစုမှာငြင်းချမ်းတဲ့နိဗ္ဗာန်ရဲ့ဂုဏ်လေးကိုအာရုံပြုပြီးသောဘုံငင်းငင်းချမ်းချမ်းနဲ့အန္တရာယ်ကင်းကင်းနေခြင်းမီထိုနေကြီးကားကိုသိလို့နေမရေးချရှိတဲ့ပုဂ္ဂိုလ်ဟာနေဗံကိုအာရုံပြုပြီးတော့နေခြင်းပဲနေခြင်းလေဆိုရင်အလုတ်တစ်ခုလုပ်ပါစာပေကျမ်းကမှာတော့ဘယ်လိုရေးထားလို့လဲကရဏီယံလုပ်ပါဘာလုပ်ရမှာလို့ဆိုတော့သီလနဲ့ပြည့်စုံအောင်လုပ်ပါသမာဓိနဲ့ပြည့်စုံအောင်လုပ်ပါပြညာနဲ့ပြည့်စုံအောင်လုပ်ပါငြိမ်းချမ်းတဲ့ဘဝမှာနေကြလို့ရှိရင်ဒီနောက်ပါးဒီပညာတွေနဲ့ပြည့်စုံအောင်လုပ်ပါလို့ဒါလေးကအစကတည်းကပြောတာဒါကိုလုပ်ရမယ့်ဒိသမီးလေးကိုပြောပြတာနော်ယန္တတန်တံပဒံအဘိသမေသဆိုနေဗံကိုရည်ညွှန်းတာလည်းဟုတ်တယ်တတိယချက်ပြောမယ်ဆိုရင်ဘဝမှာငြိမ်းငြိမ်းချမ်းချမ်းနေခြင်းပြီးဆိုလို့ရှိရင်ကရဏီယံလုပ်ပါအဲ့လိုလုပ်တယ်ဆိုတာလေတဏ္ဍပုဂ္ဂိုလ်မလုံးနိုင်ဘူးအထကုသလကိုယ့်ရဲ့အကျိုးစီးပွားကိုလိမ္မာပန်းတတ်တဲ့ပုဂ္ဂိုလ်မျိုးကလုံးနိုင်တယ်တချို့ကကိုယ်ရုပ်ကိုစီးပွားနဲ့ပန်းတတ်ပြီးလိမ္မာကျမ်းကျင်မှုမရှိကြဘူးမရှိဘူးဆိုတဲ့ပုဂ္ဂိုလ်တွေကကိုယ့်အကျိုးလိုထင်ပြီးအကျိုးမဲ့တွေကိုလုပ်နေကြတာလေလောကမှာဥပမာအယက်ဒေသတောက်စားတယ်ဆိုတဲ့ပုဂ္ဂိုလ်တဦးတယောက်ဘုရင်စေဝါသူကတော့သူ့အကျိုးလိုထင်တယ်သို့တော့အကျိုးဆိုးတဲ့အလုပ်တွေတော့ဒီနေ့တခြားနေကြသွားမှာလုံတိုင်းဟာကောင်းကျိုးချမ်းသာရတာမဟုတ်ဘူးလီတီချမ်းဆရာတွေကပြောထားတာရှိတယ်သင်တိတဲ့လူဟာတဖြည်းဖြည်းနေကြသွားမှာပဲတတိုင်းစီတဲ့လူဟာတဖြည်းဖြည်းမြင့်တက်လာသူကဥပမာနဲ့ပြောပြတယ်တွင်းတူးတဲ့လူကတွင်းတဲ့လေလူကလည်းအောက်ရောက်သွားနေတယ်တွင်းကြီးတူးနေလို့ရှိရင်တွင်းတဲ့လေလူကအောက်ရောက်သွားတယ်အတချို့လုပ်ငန်းကအဲ့ဒီတွင်းတူးနေတဲ့လုပ်ငန်းမျိုးလို့ဖြစ်တယ်။အဲ့လိုမျိုးကြတော့အထကုသလနေမှာကျွမ်းကျင်လို့မဆိုးနိုင်ဘူး။ကိုလုပ်တဲ့အလုပ်ကနေကိုပြန်ပြီးတော့ဒုက္ခပေးနေတော့အောက်တန်းချအစိမ့်တယ်ပေါ့။အဲ့လိုပုံကိုယ်ကြီးလောကမှာအများကြီးရှိတယ်။အဲ့ဒီပုံကိုယ်မျိုးတွေကြတာအထကုသလလို့ပြောလို့မရဘူး။နေမှာကျွမ်းကျင်တယ်လို့ပြောလို့မရဘူး။ခုနဥတ္တတိုင်းစီတဲ့ပုံကိုယ်ကြီးကြတော့ဒီတစ်ချင်းချင်းမြင့်တက်လာဟုတ်တယ်မြင့်တက်တာလေးတွေလူကလည်းမြင့်တက်လာတယ်မမြင့်လို့မရဘူးဆိုတော့အဲ့ဒီဥပမာနှစ်ခုလိုပဲကိုယ့်ကိုယ်ကိုနှိမ့်ပြအောင်လို့ပဲနဲ့ကိုယ့်ကိုယ်ကိုမြင့်ပြအောင်လုပ်တယ်ဆိုတော့ကိုယ့်ပေါ်မှာမူတည်တယ်အဲ့ဒါအထကုသလဒါကြောင့်ဘဝမှာ အကျိုးရှိရှိနဲ့ငြိမ်းချမ်းချမ်းနေခြင်းမီဆိုလို့ရှိရင်လုံးတဲ့လောက်ထတာတွေကိုလုံးပါတဲ့အဲ့ဒါလို့လုံးတော့မယ်ဆိုရင်အကြီးချင်းတွေကဘာတွေလိုအပ်တယ်မေတ္တာဘာဝနာနဲ့ပတ်သက်လာလို့ရှိရင်လိုအပ်တဲ့အကြီးချင်းလေးတွေကိုမျက်စောပြန်ဟောပြန်ယူရင်းခါရင်ဒါလေးကိုနှလုံးသွင်းကြည့်ပေါ့နော်တက်ကောဥစုစသူဟုစုစသူဝေသောသတ္တဘုဒ္ဓနတ္တိမာဒါလေးတွေပြည့်စုံအောင်လုပ်ဖို့တက်ကောဆိုတာဆွမ်းနိုင်မှုဖြစ်ရမယ်ဆွမ်းနိုင်တယ်ဆိုတာအလုပ်တစ်ခုကပ္ပဏအလုပ်ပဲဖြစ်ဖြစ်ကောင်းတဲ့အလုပ်ကိုပဲဖြစ်ဖြစ်ဆွမ်းနိုင်မှုဆိုတာကျမ်းမာလို့ပြောတာနော်ကျမ်းမာရေးကောင်းအောင်မယ်ဗရာဏိယင်ကတရား၅ပါးမျက်စောမြားဟောတဲ့ဖြစ်မယ်ဆွမ်းနိုင်မှုဆိုတဲ့နေရာမှာယုံကြည်ချက်ရှိသူဟာလည်းဆွမ်းနိုင်မှုဖြစ်တယ်နံပါတ်1ကိုလုံးတဲ့လုပ်ငန်းပေါ်မှာယုံကြည်ချက်ရှိရမယ်။နံပါတ်2ကကျန်းမာတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နံပါတ်3ကကောက်ချက်ဆင်းလဲသူမဖြစ်ရဘူး။အဲတော့ဒီနှစ်ခုထဲမှာပဲကောဆွမ်းနိုင်သူဆိုပြီးနေရာမှာဘယ်လိုဟာဆွမ်းနိုင်တာလို့ပြောလို့ရှိရင်ဟောယုံကြည်ချက်ပြင်းထန်တဲ့ပုဂ္ဂိုလ်ဟာလည်းဆွမ်းနိုင်မှုပဲ။ဒီအလုံးတစ်ခုသူအောင်မြောင်လုပ်မှာသူကယုံကြည်ချက်ရှိတာ။ယုံကြည်ချက်ရှိပြီးတော့ကျမ်းမာတဲ့ပုဂ္ဂိုလ်နောက်တစ်ခုကကျိုးပန်းအထောက်မှုလုံလောက်ဝီရိယကောင်းတဲ့ပုဂ္ဂိုလ်နောက်တစ်ခုကကိုလုံးတဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့စဉ်းစားဆင်ခြင်နိုင်တဲ့အသိပညာရှိတဲ့ပုဂ္ဂိုလ်ဟောတာတွေကကျန့်ကျင်မှုစွမ်းနိုင်မှုလို့ပြောရဒီရင်သွေးတွေကိုယ်တဏ္ဍာမှာရှိမလားမရှိသေးရင်ရှိအောင်လုပ်ပါဒီရင်သွေးဆိုတာတချို့ကလေးကျင့်ပေးရလေးကျင့်ပေးပြီးလို့ရှင်မရphysical exercise တောင်မှလေ့ကျင့်ရတာလေသူကပဲလမ်းလျှောက်တာလေလေ့ကျင့်တာလေဘောလုံးကန်တာလေလေ့ကျင့်တာကျန်တဲ့အားကစားတွေလည်းလေ့ကျင့်ရတာမလေ့ကျင့်ရင်တော့ဘာမှမဖြစ်ဘူးထို့တူပဲစိတ်ဓာတ်ကိုလည်းအာရုံနဲ့တွဲတက်ပြီးတော့လေ့ကျင့်ပြီးလေ့ကျင့်ပြီးလို့ရှိရင်ပထမခက်ပြီနဲ့နောက်ကျတော့လွယ်သွားတာဒီတန်းကြောင့်သက်ကစွမ်းနိုင်မှုဖြစ်ရမယ်တဲ့ဒါလိုအပ်တယ်မေတ္တာဘာဝနာပွားရမယ်ဆိုလို့ရှိရင်စွမ်းနိုင်မှုပုဂ္ဂိုလ်ဖြစ်ရမယ်နောက်တစ်ခုကဥစုစာဖြောင့်မတ်သူဖြစ်ရတယ်။ဖြောင့်မတ်သူဆိုတာဘယ်လိုပုံပုံမျိုးယောသားဖြောင့်မတ်သူဆိုတာယမသကောင်းဟာလူမျိုးလို့ပြောလို့ရှိရင်လူအတော်လေးပဲရောက်ရောက်သွားတယ်။ယောသားဖြောင့်မတ်သူဆိုဥစုစာစိတ်ဓာတ်ကဖြောင့်မတ်တယ်။ဖြောင့်မတ်တယ်ဆိုတာဘယ်လိုပုံပုံမျိုးလို့ဆိုရင်ဖြောင့်မတ်ခြင်းပြီးကောက်ကျစ်ခြင်းဆင်းလဲခြင်းဆိုတဲ့ဒီအမျိုးမရှိအောင်ကန်းနေပေါ့နော်ကန်းနေမဖြစ်ဘူးအဲ့ဒါဗရာဏိယင်္ဂတရားအင်္ဂါထဲမှာသူကအတထောအမာယာဝိတခြားဆိုတာကောက်ချစ်တယ်ပြောကောက်ချစ်တယ်ဆိုတာငါ့ကိုပြောတာတော့ဆိုကိုမရှိတဲ့ဂုံကိုထုတ်ခေါ်တယ်မရှိဘဲနဲ့အရှိလုပ်ပြီးတော့ပြောတယ်အဲဒီကနေ့ခင်ဗျာပြောရတယ်ကြွားတယ်ပေါ့နော်ဟွာကြွားပြီးတော့ပြောတယ်မရှိတာကိုသူများကကိုယ်အထင်ကြီးအောင်မရှိတာကိုအရှိလုပ်တယ်။ဟောဘက်ကမချမ်းသာပဲနဲ့ဘက်ကချမ်းသာတဲ့ပုံပုံမျိုးခိုက်ခန်းတယ်ပေါ့နော်။အပြောဆိုမျိုးလုပ်တယ်ပေါ့။ပညာမရှိရဲနဲ့ပညာရှိတဲ့ကံမျိုး၊သီလမရှိရဲနဲ့သီလရှိတဲ့ဆိုတဲ့ပုံစံမျိုးချုပ်။အဲ့ဒါမျိုးကအရှိကိုအတိုင်းမပြလိမ့်ရတဲ့ကြောင့်လေလီမှုတရားအနေနဲ့သူ့ကိုသာချေးရလို့ခေါ်တယ်။ကောက်ချက်ဆင်းလဲတယ်လို့ပြောတာနော်။နောက်တစ်ခုကမာယာတဲ့မာယာဆိုတာကိုရှိတဲ့အဖြစ်ကိုဖုံးတာကိုလုံးထားတဲ့အဖြစ်ကိုလူမသိစေခြင်းလို့ဖုံးတာကျတော့မာယာလို့ခေါ်တယ်အဲ့ဒါမျိုးမရှိစေရဘူးတဲ့ရိုးသားဖြောင့်မတ်တဲ့ပုဂ္ဂိုလ်ရှိရမယ်အဲကိုမရှိရဘူးမရှိဘူးပဲကိုမာတာလုံးပြီးလုံးပြီးတာပဲဖြောင့်မတ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်ဒါကိုပြောတာရိုးသားဖြောင့်မတ်တယ်ဆိုတာပုစုရိုးသားဖြောင့်မတ်ရမယ်တရားထုတ်တဲ့ပုဂ္ဂိုလ်ကမရိုးသားဘူးဆိုလို့ရှိရင်သူသမารိမရပဲနဲ့သမารိရပါတယ်လို့ report လုပ်ချင်တော့မှာဟုတ်နော်အဲ့တော့ဆရာကဘယ်လိုလုပ်ပြီးတော့သူ့အခြေအနေမှန်လို့အကုန်သိမယ်ကပ္ပထန်းစစ်တဲ့အခါမှာလို့နော်သမารိမရပဲနဲ့ရတယ်လို့ထင်အောင်ဒီလိုမှမျိုးပြောတာမျိုးอ่ะဒါမယူသားဘူးလို့ဒီလိုပြောတာပေါ့နော်အေးဒါကြောင့်ဟိုဥစု၆ပတ်ရမယ်သူ့ဟုစုသိက္ခူ၆ပတ်ရမယ်ဆိုတော့ဥစုဖြောင့်မတ်တယ်ဆိုတာကိုယ်မူရလည်းပဲဖြောင့်ဆင်းတယ်နှုတ်မူရလည်းပဲဖြောင့်ဆင်းတယ်သူဥစုဆိုစိတ်ဓာတ်ပါဖြောင့်မတ်တယ်လို့ပြောတယ်အဲ့တော့ကိုယ်နှုတ်စိတ်သုံးပါးလုံးမှာလူဟာရိုးတယ်ရှင်းတယ်မဟုတ်တာမလုပ်ဘူးမဟုတ်တဲ့ဟာမျိုးသူများကို အထင်မြင်မရောက်စေဘူးဆိုတဲ့ပုံပုံမျိုးဖြစ်ရမယ်လို့ထားပြော။ဘာဖြစ်လို့လဲဆိုရင်လောကမှာလူတွေဟာရိုးသားပြောင်းမှန်းမှုမရှိဘူးဆိုလို့ရှိရင်မေတ္တာပြတ်တတ်တယ်နိ။အဲ့တော့သူကိုယ်တိုင်းကရိုးသားပြောင်းမှန်းမှုမရှိမိတဲ့ကြောင့်သူ့ရဲ့ရင်ထဲနှလုံးထဲမှာမေတ္တာတက်တည်ဆောက်ဖို့ဆိုအမြဲတမ်းခံရင်းသွား။သူများပေါ်မေတ္တာထားဖို့လည်းခံရင်းသွား။ကျန်တဲ့လူကလည်းသူ့ပေါ်မေတ္တာရောက်မှာမဟုတ်ဘူးဒီလူကမရိုးသားဘူးဆိုလို့ရှိရင်ဘယ်လိုလုပ်မေတ္တာရောက်မရောက်နိုင်ဘူးနော်။ဒါကြောင့်မြတ်စွာဘုရားအရေးကြီးတဲ့အင်္ဂါရပ်တွေကိုပြောတာ။ဥစု6မှတ်ပါလေသူဥစုပိတ်ကို6မှတ်ပါရှင်လို့ပြော။သူဝိသအကြံပေးတဲ့အခါကျတော့ပြောလို့ဆိုလို့လွယ်တဲ့ပုံပုံမျိုးဖြစ်ရတယ်။သာသနာတော်မှာနေကြတဲ့ယဟန်တော်တွေလည်းဖြစ်စေမိသားစုလည်းပါဖြစ်စေကိုယ်ရဲ့ကြီးတဲ့ပုံကိုယ်တွေကအကြံပေးလို့ရှိရင်ခေါင်းမမာဘူးပေါ့။တချို့ကျတော့ခေါင်းမာတယ်၊သူများပြောလို့မရဘူး။ကိုယ်ဆိုင်ကကိုယ်လုံးမယ်ဆိုရင်လူမျိုးဝရှိသေးတယ်။အဲ့တော့အဲ့ဒီလိုပုံပုံမျိုးကျတော့တစ်ခါနှစ်ခါမေတ္တာပြတ်သွားတယ်။အိုးဒီလူကပြောမရပါဘူးလို့။ဒီလူကခေါင်းမာတယ်ဆိုပြီးတော့ပြောမယ်လူကလည်းတစ်ခါနှစ်ခါအကြံပေးပြီးနောက်ထပ်အကြံမပေးတော့ပြစ်ထားလိုက်တော့သူကိုယ်တိုင်လည်းခေါင်းမာသေးတဲ့အတွက်ကြောင့်သူကသူအဟုတ်ထင်ပြီးပဲမှမှရင်းရင်းနေဖြစ်တတ်တယ်။ဒါကြောင့်မို့သူဝိသအကြံဉာဏ်ပေးတဲ့အခါမှာလက်ခံလွယ်တဲ့ပုံပုံမျိုးပြောလို့ဆိုလို့လွယ်တဲ့ပုံပုံမျိုးဖြစ်ရမယ်။ဒါပြောတာနော်။ပြောလို့ဆိုလို့လွယ်တဲ့ပုံပုံဆိုရင်အေးမိဘတွေကလည်းတားမိကြည့်ပြီးပြောလို့ဆိုလို့ကောင်းတယ်လို့ဆိုရင်ပိုချစ်ကြတယ်ပေါ့။မိတ်ဆွေတွေကလည်းပဲအေးဒီလိုပြောလို့ရှိရင်နားထောင်လွယ်တယ်ဆိုပိုချစ်ကြတယ်။အဲ့လိုမဟုတ်ဘူးဒီကောင်လည်းပြောမကောင်းဘူးပြောမကောင်းဘူးဆိုမိဘတွေကလည်းကြီးကြတယ်ပြောလို့မကောင်းဘူးဆိုကြီးတယ်ဆိုရဲမေတ္တာပြည့်နေပြီပေါ့နော်အေးဒါကြောင့်မို့မေတ္တာတရားတည်ဆောက်ဖို့အတွက်ပြောလို့ဆိုလို့လွယ်ကူမှုဆိုတာရှိရမယ်အကြံဉာဏ်ပေးတဲ့အခါမှာသူအကြံဉာဏ်တိုင်းဟုတ်ဒီဖြစ်စေမဟုတ်ဒီဖြစ်စေကိုယ့်အကိုစဉ်းစားဖို့ရတော့လိုတာပေါ့နော်စဉ်းစားပြီးတော့လက်ခံတဲ့ဟာလက်ခံလက်မခံတဲ့ဟာဒီလိုသူ့ဝဆပုံပဲပြည့်စုံပါအဲ့လိုမဟုတ်ဘဲနဲ့ပြောဆိုဆုံးမတဲ့အခါပြန်ပြီးတော့ရန်တွေ့လို့ရှိရင်နှစ်ဦးနှစ်ဝမေတ္တာတုံးသွားနိုင်တာ။ဟောမေတ္တာတွေခန်းချောက်ပါမယ်။ဒါကြောင့်မြတ်စွာဘုရားဟောတဲ့တရားကအမှန်တမ်းထောင်းရှိတယ်။အဲ့တော့မေတ္တာတုံးဒီမေတ္တာတုံးကဒါတွေသင်ထားတာကိုလူတွေကမေ့နေကြ။ဒီအချိန်လေးဒီမတိဆောက်ဘဲနဲ့ဘယ်လိုလုပ်ပြီးတော့မေတ္တာပွားမလဲ။ပွားဖို့ခိုင်းရင်းနဲ့ဟော။ဒါပြေကြီးမာတာအချိန်ချင်းမြန်မာလူမျိုးတွေဆိုလို့ရှိရင်ဒီဆောင်းသာကောင်းသာဆာဘုန်းကြီးတွေနဲ့ဒါပဲရွတ်ကြတယ်နော်အချိန်ချင်းပြည့်ဆိုတာနိုင်ငံကြဘူးသို့တော့အော်ဘုန်းကြီးတွေပြည့်ရွတ်တာဆိုတဲ့အချက်လောက်ပဲဒီကိုဘာလို့ရမလဲဆိုတော့မသိတာမသိအဲ့ဒါကြောင့်မလို့ခေတ္တမှာအဓိပ္ပာယ်ရှိတယ်အလုပ်ကိုလုပ်အောင်မလုပ်လို့မရဘူးတဲ့နော်သူဝေဆိုတော့သတ္တဘုဒ္ဓဘုဒ္ဓဆိုတာဟိုလူညာတိမ်ဝဲမှုကိုပြောတာလူညာသိမ်ဝဲရဲ့ဆိုတဲ့နေရာမှာသိမ်ဝဲတာကိုဆုံးလို့လေလူကြောလူညာဆိုတဲ့အဓိပ္ပာယ်မျိုးဆိုတာမဟုတ်ဘူးဘုဒ္ဓဆိုတာလူညာရမယ်သိမ်ဝဲရမယ်စကားပြောတာပဲဖြစ်စီပြောဆိုဆက်ဆံတဲ့ဆံမှာဖြစ်စီသိမ်ဝဲရဲ့လူညာနဲ့ယဉ်ကျေးတယ်ပေါ့ခုဖြစ်လို့ဆိုလို့ရှိရင်ပို့လိုက်ပေါ့နော်ပို့လိုက်ချက်ဖို့လို့လေပေါ့အပို့လိုက်ဆိုရင်လူမုန်းတယ်ဒီကိုယ်တိုင်လည်းကျမ်းတတ်တဲ့လူမယဉ်ကျေးဘူးမလိမ္မာဘူးဆိုရင်တောင်းကြံနဲ့မုန်းတယ်တော်လည်းမုန်းတယ်ရုံးမှာမိတ္တာနှလုံးသားတည်ဆောက်လို့ရမှာပေါ့ဒါကြောင့်ဒါလည်းအရေးကြီးတဲ့အချက်ဖြစ်တယ်လူညာသိမ်မွေးရမယ်အနတ္တိမာနိမမောက်မှလွန်ရဘူးတဲ့လွန်ကဲတဲ့မာမာနမရှိရဘူးဒီနေရာမှာမာနမရှိရဘူးလို့ခင်ဗျားကမဟုတ်ပဲနဲ့အလွန်မောက်မှလည်းမာနမရှိရဘူးလို့ဆိုနေနေရမှာအတိတ်ပဲရှိတယ်ပေါ့မာနဆိုတာထားတဲ့မာနမထားတဲ့မာနနှစ်ခုရှိတယ်ထားတဲ့မာနမာနဆိုတာကတော့အကုသိုလ်ကြီးပဲအကုန်လုံးကိုယ်ရည်ချင်းနဲ့ပတ်သက်ပြီးတော့အတွေးအထင်တွေကိုမာနလို့ခေါ်တယ်အဲထားတဲ့မာနဆိုတာဘယ်လိုဟာလို့လဲဒီပညာရေးနဲ့ပတ်သက်ပြီးသူတောင်တက်သေးတာပဲငါလက်တက်အောင်လုပ်မယ်ဒီမာနမျိုးထားတယ်စီးပွားရေးနဲ့ပတ်သက်သူတောင်အောင်သေးတာပဲငါလက်အောင်လုပ်ကမ္ဘာထဲဘာဝနာနဲ့ပတ်သက်ပြီးသူတောင်မှပဲဒီလိုပေါ့ပေါ့ရောဖြစ်သေးတယ်ငါလက်ဘာလို့ပေါ့ပေါ့ရောမဖြစ်ရမှာအော်ယန္တာပုဂ္ဂိုလ်တွေသူတို့တောင်ယန္တာဖြစ်သေးတာငါလည်းဖြစ်ရမယ်ဆိုရင်မာနာမျိုးเนาะအဲ့ဒီမာနာမျိုးကတော့ထားတဲ့မာနာမျိုးကောရဗမြတ်စွာဘုရားရဲ့အလောင်းသူမိတာရဲ့တိတ်တောင်မာနာထားလို့ဘုရားဖြစ်တာမာနာမရှိရင်ဘုရားဖြစ်နိုင်ဘူး။ဒါကြောင့်ဒီစကားပြောရအောင်ဆိုလို့ရှိရင်ဒီပင်ကရာမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာ သူ့ရဲ့ပညာရည်ချက်အလုံးမြင့်တယ်။ဈာန်ဘိညာဉ်တွေရထားတဲ့ယတိတခုလည်းဖြစ်တယ်။အဲ့ဒီအချိန်မှာဒီပင်ကမြတ်စွာဘုရားရဲ့တပည့်ခံပြီးတော့တရားထုတ်မယ်ဆိုရင်ရဟန်းဖြစ်တော့ဒါပေမဲ့သူ့မာနကဘယ်လိုမာနလို့ဆိုကိမ့်မေဧကေနတိနေနပုရိတေနသမတတိငါတို့ဆိုင်တတိရှိတဲ့လူတယောက်ကတဲ့နော်တယောက်ထဲနဲ့ကိုတယောက်ထဲသိယုံတဲ့ခြင်းနဲ့မှာမဟုတ်ဘူးသမေညုတံပါဟုနေတောသတ္တရိတံဒါလည်းငါကိုယ်တိုင်ဖျားဖြစ်ပြီးတော့တ attva တွေကိုပုံကက်တင်ရင်းဝယ်တရားအမှန်တရားကိုငါကိုယ်တိုင်ဟောင်းမယ်ဒါသူများဟောနေတဲ့တရားကိုနာပြီးတော့ရန်တာဖြစ်သွားတဲ့အဖြစ်မျိုးကိုလိုရုံးသွားတာမျိုးကမလုံးနိုင်ဘူးဓမ္မာနပဲပေါ့အဲ့ဒီမာနကြောင့်ဖျားဖြစ်တာသို့တော့ရှားပြီးကျန်းကနေမှာဖျားလောင်းနေဖျားဖြစ်တယ်ဆိုတာကရုဏာကြောင့်ဖြစ်တယ်လို့ဒီလိုဆိုရတယ်ဒါကတော့ကရုဏာတော့ပါတော့ပါမှာပေါ့ဒီနေရာမှာတော့ဒါဒီသနာတရားပုဂ္ဂိုလ်မှမရှိပဲဒီချိန်မှာဒီပင်ကရာမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာသူလိုငါလည်းဖျားဖြစ်အောင်လုပ်မယ်ဆိုရင်မှဒါပဲအဲ့ဒီမာနကြောင့်ဖျားဖြစ်တာသို့တော့သိမောင်းမာတဲ့မာနဆိုတာဘယ်လိုဟာလို့လဲလူကြီးတွေကိုယုံကြည်မပေးနိုင်ဘူးနော်ငါအသာဆုံးပဲငါတက်တဲ့လူမရှိဘူးဆိုတော့မောင်းမာတဲ့ပညာနဲ့ဖြစ်စေစီးပွားနဲ့ဖြစ်စေအလှနဲ့ဖြစ်စေဂုဏ်သတင်းနဲ့ဖြစ်စေအဲ့ဒါမျိုးတွေနဲ့ပတ်သက်ပြီးမမောင်းပါရဘူးတဲ့မောင်းမာလို့ရှိရင်ပတ်ဝန်းကျင်ကသူ့ကိုမုန်းနေပေါ့မုန်းတော့မေတ္တာတိဆောက်ခြင်းကမတတ်နိုင်ဘူးဖြစ်တဲ့ကြောင့်အလတ်တိမှာတန်တုတ်တကောတဲ့နောက်တစ်ခုကတန်တုတ်တကဆိုတာတန်ဆိုတာရှိတာလေးနဲ့တုတ်တကဂျင်းနှမ်းမှုရှိတာလေးနဲ့ဂျင်းနှမ်းတယ်ဆိုတာတချို့အတိပ္ပယ်အကောင်လွဲတယ်အေးလားကတထောင်ရရင်ဒါလေးနဲ့ပဲဂျင်းနှမ်းရမှာလို့ဒီလိုအတိပ္ပယ်ကောက်အဲ့လိုအတိပ္ပယ်ဆုံးလို့တော့မဟုတ်ဘူးဈီကံကြံအောင်လို့ပြောတာတန်တုတ်တကဆိုတာနော် fastidious လို့ကျွတ်ဈီစားကြောင်းတယ်လေအချိုကျက်မလားလို့အချိုချက်ပြီးရင်မဟုတ်ပြန်အချင်းကျက်မလားအချင်းကြီးများတယ်ခေါ်တာမဟုတ်ပါဘူးဆိုတော့နော်ကိုရှိတာလေးနဲ့လည်းမကျင့်တတ်ဘူးကိုရှိတာလေးနဲ့မကျင့်တတ်တော့သူများဟာလိုချင်လာတယ်အဲ့ဒါလည်းအန္တရာယ်ကြီးတစ်ခုပဲအဲ့တော့ကိုရှိတာနဲ့ကျင့်နိုင်ရမယ်ကိုဟာလေးနဲ့ကျင့်နိုင်ရမယ်ကိုဟာနဲ့မကျင့်တတ်ဘူးသူများဟာသွားပြီးတခုလုံးမြင်ပြတ်တာပေါ့အဲ့ဒါကြောင့်တတ်တော့ကကိုဘွားလေးကို satisfy ဖြစ်ဖို့လို contentment ပေါ့ဒါလည်းအဲ့ဒါရှိဖို့လိုအပ်တယ်ဆိုတော့ containment နဲ့ပတ်သက်ပြီးတော့အတိတ်ကအကောင်မလွဲစေရဘူးတွတ်တက်အောင်မလုပ်ရဘူးလို့ဆိုလိုတာမဟုတ်ဘူးတွတ်တက်အောင်လုပ်တာလည်းတခြား fastidious ဇီးကားကြောင်းနဲ့ဆိုတာလည်းတခြားဇီးကားကြောင်းလို့ရှိရင်ကြည့်လေခြင်းချက်ကျွေးတဲ့လူကလည်းမေတ္တာမရှိဘူးဒီနှင်းချက်ထားပြန်မကြိုက်ဘူးကိုယ်ရင်းချက်ထားပြန်မကြိုက်ဘူးဆိုရင်ဒီဘုံကြောင့်လည်းအညာဖြစ်တော့မှာပေါ့ဘယ်လိုလုပ်ပြီးတော့အဲ့ဒါမေတ္တာဝါမနာထားလို့ရတော့မရဘူးဒါကြောင့်မလို့ရှိတာလေးနဲ့ကျင့်နိုင်ရမယ်လို့ဒီလိုဆိုလို့ရနော်တန်တုတ်တက်ကရှိတာနဲ့ကျင့်နိုင်တယ်သို့မဟုတ်ကိုယ်ဟာနဲ့ကျင့်နိုင်တယ်အဲ့ဒီရည်ချင်းဟာလည်းအမှန်တရားအရေးကြီးပါတယ်တူတွေမှာသူကရဆာမွေးမြူရမယ်ခုနတန်တုတ်တက်ကရှိမွေးမြူရတယ်ဒီလိုကမျိုးဖြစ်ဖြစ်နော်ကိုယ့်ကိုယ်ကိုလည်းမွေးမြူရရမယ်သူတစ်ပါးကကိုယ့်ကိုယ်ကိုကြီးစားချောင်းတဲ့အခါမှာလည်းပဲကျင့်နိုင်တဲ့မှုရှိရမယ်ကိုကိုကိုမွေးမြူလွယ်ရဲဆိုတာဘာနဲ့ဆိုင်ဆိုင်ချိန်တတ်တယ်ရှိတာလေးနဲ့သူကချိန်တတ်တယ်အဲ့ဒါကိုကိုကိုမွေးမြူလွယ်တယ်လို့ခေါ်တယ်တချို့ကြအမွေးမြူခက်တယ်ကိုကကိုကိုကိုတယောက်ထဲညာဖြစ်နေတဲ့သူကရှိနေတယ်မချိန်တတ်ဘူးလေစိတ်တိုင်းဘယ်တော့မှမကြဘူးတွေ့ဦးကြပါလိမ့်မယ်ဒီခါတည်းကိုကကိုစိတ်တိုင်းမကြတဲ့သူတွေအများကြီးရှိကိုကကိုလည်းစိတ်တိုင်းမကြဘူးသူများလုံးကလည်းစိတ်တိုင်းမကြဘူးဆိုလို့ရှိရင်ဘယ်လိုလုပ်ပြီးတော့မှမေတ္တာဘာဝနာတော့ဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်သူခရမွေးမြူလိုက်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့နဲ့ဖြစ်ရမယ်လို့မြတ်စွာဘုရားဟောတာ။အပ္ပကိစ္စတရားဘာဝနာပွားရမယ်ဆိုလို့ရှိရင်အပိုကိစ္စတွေသိမ့်မလုံးနဲ့ကိစ္စလဲပါရမယ်လို့ပြောတာ။မေတ္တာဘာဝနာပွားဖို့အချိန်များများပေးနိုင်ဖို့အတွက်အလုပ်ကိစ္စဓာတုလောကမှာဟိုလောကမဲ့ကိစ္စတွေကတော့အများကြီးရှိကြတာပေါ့။ဆိုတော့အဲ့ဒီကနေအချိန်ယူရမယ်လို့ဒီလိုဆိုလို့အပ္ပကိစ္စတချို့ကအပိုလုပ်ငန်းတွေအများကြီးလုပ်ကြတယ်လေပိုလုပ်ငန်းတွေပိုလုပ်ငန်းမလုပ်ဘဲနဲ့မလုပ်မဖြစ်တဲ့အလုပ်လောက်လုပ်ပြီးတော့ဂျန်တဲ့အချိန်မှာမေတ္တာဘာဝနာပွားဖို့အချိန်များများပေးဖို့လိုအပ်တယ်ဒါပြောတာနော်လောကမဲ့ကိစ္စကိုရပ်ခိုင်းတာမဟုတ်ဘူးလားအပ္ပကိစ္စ နောက်တစ်ခုကသံဃုကဝတိသံဃုကဝတိဆိုတာပေါ်ပေါ်ပါပါအသက်မွေးတယ်လို့ဆိုတဲ့အဓိပ္ပာယ်ဆို Simple life အနေထိုင်ရိုးရိုးလေးနဲ့နေရထိုင်တာ Simple life ကိုနေရတာကိဉ္စီခဏကြီးနဲ့နေတဲ့ပုံပေါ်ကြတော့သူကအလုပ်ကိစ္စတွေပိုများလာမှာပေါ့သူကနေတာလည်းကိဉ္စီခဏကြီးနဲ့နေတတ်တယ်စားတဲ့အခါမှာလည်းကိဉ္စီခဏကြီးနဲ့အပူတွေစားချက်တယ်ပေါ့နော်အဲ့ဒါမျိုးမဟုတ်ဘဲနဲ့ simple life မှာနေနိုင်အောင်ကြိုးစားရတယ်။တချို့ကျပတ်စံချမ်းသာရင်း simple life မှာနေတော့တာရှိတယ်ပေါ့။ဒါကြောင့်အဲ့ဒါလို့ဖြစ်ရမယ်။တန်တုတ္တောသသူဗရောသအပကိသောသအလဟုကဟုတ်တယ်။နောက်တစ်ခုပြည့်စုံရမယ်အချက်ကတန်တိန်တရိယအင်္ဂရိညင်တဲ့ရအင်္ဂရိညင်တဲ့ဆိုတာတောင်ကြီးမြောင်ကြီးမကြည့်ရဘူးလို့ဒီလိုဆိုလိုတာမဟုတ်ဘူး။ဣန္ဒြေဆိုတဲ့နေရာမှာလူတွေနားလည်နေတဲ့ဣန္ဒြေကဟောဒီလူကဟိုနေရာထိုင်ကငြိမ်သက်တာနေတဲ့ဣန္ဒြေငြိမ်သက်တယ်လို့ထင်တယ်အဲ့လိုပြောတာမဟုတ်ဘူးဣန္ဒြေဆိုတာဘာတွေတုံးလို့မေးလိုက်လို့ရှင်မျက်စိနားနာလျှာကိုယ်စိတ်လူတွေရဲ့တဏ္ဍမှာမျက်စိနဲ့ပတ်သက်ပြီးတော့ငြိမ်သက်တယ်ဆိုတာဘာလို့မျက်စိကကြည့်ပြီးတော့လောဘဖြစ်ရင်ဒေါသဖြစ်ရင်ဒါမငြိမ်သက်ဘူးခေါဣန္ဒြေမငြိမ်သက်ဘူးကိုကြည့်ဒီကြည့်ကြည့်လို့ပြောတာမဟုတ်ဘူးเนาะမျက်စိကမြင်တဲ့အခါမှာလောဘဖြစ်တယ်ဒေါသဖြစ်တယ်ဣန္ဒြေမငြိမ်တယ်ဘူးနားကနားထောင်ပြီးတော့လောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်ဣန္ဒြေမငြိမ်တယ်ဘူးနှာခေါင်းကအနတ်เนาะနှေးရကအရသာအဲ့ဒါတွေကြည့်ပြီးလောဘတွေဒေါသတွေဖြစ်မယ်ဆိုလို့ရှိရင်ဣန္ဒြေငြိမ်တယ်ဘူးမရှိဘူးလို့ပြောတာစိတ်နှလုံးကအေးချမ်းမှုဆိုတာလောဘမဖြစ်ဒေါသမဖြစ်မြင်ပြီးတော့စိတ်ဆိုးတယ်လိုချင်တယ်ကြားပြီးစိတ်ဆိုးတယ်လိုချင်တယ်နော်နှာခေါင်းကအနံ့ရပြီးစိတ်ဆိုးတယ်လိုချင်တယ်လျှာကထိပ်ပြီးတော့စိတ်ဆိုးတယ်လိုချင်တယ်နောက်ခန္ဓာကိုယ်ကထိပ်တွေ့ပြီးစိတ်ဆိုးတယ်စိတ်ကူးစိတ်တမ်းမှာဒေါသဖြစ်တယ်လောဘဖြစ်တယ်ဆိုရင်ဒါတန်တိန်တရိယာအိန္ဒြေငြိမ်သက်မှုမရှိဘူးလို့ပြောတယ်ထိုက်တဲ့တော့အိန္ဒြေငြိမ်သက်မှုရှိအောင်ကြိုးစားရမယ်လို့ပြောတာနော်အိန္ဒြေကိုဆောင်ထိန်တယ်ဆိုတာလည်းအဲ့ဒါကိုပြောတာအဲ့ဒါရသော်ပြာဟောလို့ရင်အင်္ဂလိပ်ဆောင်ထိမှုဆိုတာဒီအချက်ကိုပြောတော့ဘာမှမဖြစ်အောင်ဘာမှမဖြစ်အောင်တတ်နိုင်တဲ့ဓာတ်တွေကိုထိချုပ်ဖို့လိုအပ်တယ်လို့ပြောနိဗ္ဗာန်ဆိုတာအသိပညာရင့်ကျက်လာအောင်ကြိုးစားရမယ်ဓမ္မနဲ့ပတ်သက်ပြီးအသိပညာရင့်ကျက်လာအောင်ကြိုးစားပေးဖို့လိုတယ်ဒါဖြင့်ပညာဆိုတာဘယ်လိုနည်းနဲ့ရနိုင်လို့ဆိုတော့တရားနာခြင်းဖြင့်လည်းပညာရတယ်တရားတော်ကိုစဉ်းကျင်စဉ်းစားခြင်းဖြင့်ပညာရတယ်။လက်တွေ့ကျင့်သုံးလေ့လာခြင်းဘာဝနာအဖြစ်နဲ့ပညာရတယ်။အဲ့ဒီပညာတွေကိုပဲသုတ္တမယပညာတရားနာတယ်စာအုပ်တွေဖတ်တယ်အဲ့ဒီအနေပညာရတယ်။စင်္ကြမယပညာတရားနဲ့ပတ်သက်ပြီးဉာဏ်စီတွေးတောမှုရှိတယ်။ရသော်ဖြင့်စင်္ကြမယပညာဆိုတာသူတော်ဆီကဘာမှမကြားဘူးပဲနဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားတယ်တရားတော်နဲ့ပတ်သက်လာလို့ရှိရင်တရားတော်နဲ့ဒီစိန်ခံမရပညာဆိုတာရှိတယ်။လောကီဘက်ကတော့ရှိကောင်းရှိနိုင်တယ်ပေါ့လို့လဲ။နောက်ဘာဝနာမရပညာဆိုတာဒီလိုကြားနာပြီးရတဲ့အခါမှာလက်တွေ့ရှင်းသုံးရမယ့်ကိစ္စကိုလက်တွေ့ရှင်းသုံးပေးတာဒါဘာဝနာမရလို့ခေါ်တယ်။အဲ့ဒီလိုပညာဟာအဆင့်ဆင့်ကြိုးစားအထုံးမှဒီနိဗ္ဗာန်ကဆိုရင်ရင့်ကျက်တဲ့ပညာမျိုးရနိုင်တယ်။အော်မေတ္တာတုံးမှာမြတ်စွာဘုရားကမေတ္တာမပွားခင်ဒါတွေလိုအပ်တယ်ဒီပုဂ္ဂိုလ်ဒီလိုအရေးချင်းတွေကိုယ်တန်တာမှာဖြစ်အောင်လုပ်ပါတဲ့အဲ့ဒါလေးလုံးမှပို့ပြီးတော့ကိုယ်လုံးတဲ့လုပ်ငန်းတစ်ခုကအောင်မြင်နိုင်တယ်ဆိုဟုတ်တာပေါ့နော်လောကီအလုပ်ပဲကြည့်ကြည့်လေအရေးချင်းအရေးရှာရတာပဲအရေးချင်းရင်သင်ရတာပဲသင်ပြီးတော့မှအလုပ်တစ်ခုလုပ်တာမသင်မဲနဲ့တော့လုပ်လို့ရှိရင်ဘာမှအောင်မြင်မှာမဟုတ်ဘူးနောက်တစ်ခုကပါလို့ဆိုရင်မလုံရမဲ့ခါလေးတွေပြောတရားထုတ်မယ်ဆိုလူတွေကတောက်တူမယ့်ရလေးတွေတစ်ခါတလေအပြစ်မကင်းတာလေးတွေရှိတယ်နတ်ဆခုတ်တ်မာစရိကိဉ္စီရှင်နဝေညူပရိဥပဝတိယောသူများတွေကအပြစ်တင်ပြီးတော့မင်းငော့เสียမကောင်းတဲ့အမှုရာလေးတွေအပြစ်ပြောเสียလေးတွေမလုပ်ပါနဲ့ဒီအသေးခွဲလေးကစားပြီးမလုပ်ပါဆိုတော့မဖြစ်ပါသေးနဲ့လို့ပြောတာဒါပြလို့လို့ဆိုသူများအပြစ်တင်เสียလေးတွေရှောက်လုံးမယ်အမှုမဲ့အမှတ်မဲ့နေမယ်ဆိုလို့ရှိရင်ဘေးကကိုယ်ပေါ်မှာဘယ်လိုလုပ်မေတ္တာရအောင်ကိုကိုယ်ရံလက်သူများပေါ်မှာမေတ္တာရအောင်မှာမဟုတ်ဘူးမေတ္တာဆိုတာသူ့မေတ္တာကိုမေတ္တာပြန်အောင်ဆိုတာရှိတယ် ဒါကြောင့်ဓာလေးကိုလည်းမြတ်စွာဘုရားထည့်ပြီးတတိပေးတာနတ်စခုဒ္ဓမသေပညာရှိပြုတော်ကောင်းတွေကနေဆွဆွဲဝယ်ရဖြစ်တဲ့မာရွင်းတဲ့လောကကလေးတွေကရှောင်ပါလေမလုပ်ပါနဲ့ဒီတိုင်းတာရှိအောင်မေတ္တာတို့ကတိုင်းနာရမဲ့အရေးချင်းတွေမြတ်စွာဘုရားရှိလို့ထုတ်ဖို့ပြီးဟောတာနော်ယတိတွေမှာရောအောင်လဲဆိုတာတခုမှမပါဘူးနော်ဒါလေးကိုရင်ကိုယ်တဏ္ဍမှာဖြစ်အောင်ကြိုးစားကျိုးစားပြီးတော့မေတ္တာပုံပုံလေးတွေကိုသင်မယ်ရသော်ဗျာမေတ္တာပုံပုံစပြီးတော့သင်တဲ့အခါကျတော့သူကနတ်ဆာခုတ်တမာစရိကိစီရေလဝိညူပရိဥပဝတိယဒီရင်မဲ့ရှစ်ပိုင်းကတိုင်းနာမဲ့အချက်တွေပြီးရောဒုက္ခိနောဝခင်မီနောဟောတုသဗ္ဗတတဘဝန္တုဒုက္ခိတတကိုယ်စိတ်ထဲကမေတ္တာပို့မယ်ဆိုရင်အဲ့ဒီစကလုံးလေးအဲ့ဒီအသေးပဲမျိုးကိုအသုံးပြုပြီးတော့ပွားပါလို့ပြောတာနော်သဗ္ဗတတ္တဘဝတုသဗ္ဗတတ္တဆိုရင်တ ত্ত্ব ဝါတွေမှာချင်းချက်မရှိဘူးတ ত্ত্ব ဝါတွေတချို့ကတ ত্ত্ব ဝါတွေမှာချင်းချက်လေးထားရတယ်ကိုယ်နဲ့မတည့်တဲ့လူမပါဘူးမေတ္တာပို့ရတဲ့အဲ့ဒါမျိုးမဟုတ်ချင်ရဘူးသဗ္ဗတတ္တတ ত্ত্ব ဝါမှန်တယ်ရည်ဒုက္ခိနောကိုချမ်းသာမှုစိတ်ချမ်းသာမှုတွေနဲ့ပြည့်စုံရပါသေးတယ်ကိုကြိုက်တဲ့စကားလုံးလေးအသုံးပြုပြီးတော့တတ္တဝါမှန်သမျှချမ်းသာကြပါစေခင်မီနောတတ္တဝါမှန်သမျှဘေးကင်းကြပါစေတစ်ခုတစ်ခုပဲဖြစ်ဖြစ်နှစ်ခုပဲဖြစ်ဖြစ်ကိုကြိုက်တဲ့စကားလုံးလေးတစ်ခုကိုသုံးပြီးတော့ဒုက္ခိတ္တတာစိတ်ချမ်းသာမှုနဲ့ပြည့်စုံကြပါစေလို့ဟောမေတ္တာပို့ဖို့သုံးမျိုးဒီနေရာမှာမြတ်စွာဘုရားပြတာဒုက္ခိနောခင်မီနောဒုက္ခိတ္တတာတတ္တဝါအားလုံးဟာချမ်းသာပါစေ၊ခေတိတော်ဘေးရန်ကင်းကြပါစေ၊ဒုက္ခိတ္တတာဘဝတို့စိတ်ချမ်းသာမှုနဲ့ပြည့်စုံကြပါစေ။အဲဒီစိတ်ဓာတ်ကလေးအမြဲမပြတ်ဖြစ်နေအောင်လုပ်နေတာကိုဘာဝနာလို့ပြောတာ။အခါတည်းဖြစ်ရုံမဟုတ်ဘူး။ပထမတဆက်ကဖြစ်တယ်၊နောက်ထပ်ဒုတိယတဆက်က၊နောက်ထပ်တတိယတဆက်က၊စက္ကန့်ပေါင်းများများသွားတာဒါဘာဝနာလို့ခေါ်တယ်။ဒီစိတ်ကလေးကြီးပဲထပ်တလဲလဲကိုယ်တဏ္ဍာမှာဖြစ်နေအောင်ကြိုးစားပါမေတ္တာပို့စီရင်တတ္တဝါအာယုန်နဲ့စိတ်ကလေးကိုလေ့ကျင့်ပြီးတော့ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေလုံးဝဘေးကင်းကြပါစေဘေးကင်းကြပါစေအာလုံးတတ္တဝါတွေကိုအာယုန်ပြုပြီးတော့နောက်ဆုံးမှာတဖြည်းဖြည်းတိုးချက်သွားလို့လည်းရတယ်ကိုယ်နဲ့ကိုယ်ပါဝင်ခြင်းကိုအရင်ပို့မယ်နောက်ပြီးရင်ပြန်တဲ့မြင်ရတဲ့တတ္တဝါတွေကိုမြင်ရတဲ့တတ္တဝါတွေကိုအကုန်လုံးတတ္တဝါမှန်မြတ်ဒီလိုဆိုလို့လည်းပေါ့တဖြည်းဖြည်းတိုးချက်ပြီးတော့ပို့သွားဒီနေရာမှာမေတ္တာပို့ဖို့လေးမြတ်စွာဘုရားစပြီးတော့ဟောပြီးတဲ့အခါကျတော့တိုးချဲ့ပုံကိုပြရေကေစီအာနဘုတ္တိတတဝါထာဝရဝန္ဝစေတာဒီကဝါယေဝမဟာန္တာမြစ္စည်းပါရတကဒုက္ကဋ္ဌိမာတဲ့ဒါအတ္တဝအမျိုးသားတွေလိုက်မေတ္တာပို့ဖို့လေးကိုပြောတာခုနကတပ္ပတ္တတ္တဝမှန်သမီးအားလုံးကိုချုံးပုံပြီးကမ္ဘာလောကမှာရှိကြတဲ့လူတွေတည်းမကဘူးလူကြီးတမောင်း6000ရှိတယ်6000ကျော်ရှိတယ်အဲ့ဒါတွေကိုလည်းအောင်ပြုတယ်တိရိစ္ဆာန်တွေတမောင်းများစွာရှိတယ်ဒါတွေကိုလည်းအောင်ပြုတယ်လက်ရှိတတ္တဝါမှန်သမျှအကုန်လုံးကုန်းပေါ်မှာရှိတာဖြစ်စေရေထဲမှာရှိတာဖြစ်စေကောင်းငယ်မှာရှိတာဖြစ်စေလက်ရှိတတ္တဝါမှန်သမျှချမ်းသာကြပါစေလို့ခေါ်တာအခုကကြတော့ရေကေစီပန္နကုတ္တတိလောကကြီးမှာရှိတဲ့တတ္တဝါတွေတဲ့ရေကေစီပန္နကုတ္တတိအဲ့ဒီလောကကြီးမှာရှိတဲ့တတ္တဝါတွေကိုနှစ်ပိုင်းခွဲလိုက်တယ်သုံးပိုင်းခွဲလိုက်တယ်အမျိုးအစားလိုက်မေတ္တာပို့ဖို့ပြောတာတတဝါထာဝရဝတ်နဝတိတတဆိုတာကြောက်တလန့်တတ်တဲ့တတ္တဝါဒါတွေကပုရုဇဉ်တို့သိက္ခာပုဂ္ဂိုလ်တို့ဒေါသမကင်းသေးတဲ့တတ္တဝါတွေကိုတတလို့ခေါ်တယ်ထိတ်လန့်တတ်တယ်ကြောက်တတ်တယ်ထာဝရကျတော့ထိတ်လန့်ကြောက်ရွံ့မှုမရှိဘူးယဟန္တာပုဂ္ဂိုလ်ဘဝမှာခိုင်မြဲသွားတဲ့ပုဂ္ဂိုလ်တသနဲ့ထာဝရဒီလိုခွဲတယ်။ဩကြောက်ရွံ့တဲ့တ attva တွေကပုံများပါလေလောကကြီးမှာ။အေးထိတ်လန့်ကြောက်ရွံ့တဲ့တ attva တွေလည်းချမ်းသာကြပါစေ။ထိတ်လန့်ကြောက်ရွံ့မှုကင်းသွားတဲ့ယဟန္တာပုဂ္ဂိုလ်ဒီထာဝရတ attva တွေလည်းချမ်းသာကြပါစေ။ဟောဒီလိုပြောတာနော်။လူပြည်မှာယဟန္တာမရှိပေမဲ့နတ်ပြည်ပြမပြည်မှာယဟန္တာတွေရှိနေတော့မယ်။ပြမပြည်မှာယဟန္တာတွေရှိနေတော့မယ်။အဲ့တော့အဲ့ဒါလေးအာရုံပြုပြီးတော့မေတ္တာပွားတယ်ဒီနေရာမှာ interpretation တစ်မျိုးရှိသေးတယ်အဲ့ဒါမှမှန်ကန်တဲ့ interpretation ဒ ီစကလုံးကိုဘုရားဘာသာဟာသုံးတာမဟုတ်ဘူးဘုရားနဲ့ခေတ်ပြန်တခြားဘာသာစကားတွေမှာလည်းသုံးတယ်သူတို့ကျတော့တသဆိုတာတသိတ္တဝါလို့ပြောတယ်ထာဝရကျတော့တမဲ့လို့ပြောတယ်ဘုန်းကြီးတို့ဒီလိုမှသွားပြီးတော့မာစတာရန်သွားလို့ပြောတာအဲ့ဒီလိုဆရာကြီးတယောက်ကမေတ္တာတုံးနဲ့ပတ်သက်ပြီးတော့လက်ချပေးရတယ်မှာသူကတသဆိုတာသတိတ္တဝါလေးကိုမေတ္တာပွား။ထာဝရကျတော့တောရီတောင်းလေးတစ်ပင်ကိုမေတ္တာပွားမှာလို့။တမ်းမဲ့တ္တဝါဘလိုလုံးကမေတ္တာပို့။တစ်ပင်ကိုဘလိုလုံးမေတ္တာပို့။နော်။အဲ့ဒီအသေးပဲကမှားရတဲ့အသေးပဲ။အဲ့ဒီအသေးပဲကတခြားဘာသာဝါဒမှာဥပမာဂျိုင်းနစ်ဆင်လို့ခေါ်တယ်။ဒီကနေ့ထီအောင်အိန္ဒိယမှာရှိတယ်။ဂျိန်းဝါဒဆိုတာ။အဲ့ဒီဂျိန်းဝါဒတွေကတစ်ပင်ကြီးရောမြေရောတောတောင်ကြီးကအကုန်လုံးသက်ရှိတယ်လို့သူကယူဆတယ်။မိမာလည်းအသက်ရှိတယ်ရေမာလည်းအသက်ရှိတယ်နော်မိကိုမိဖို့လိုက်လို့မိကခြင်းနေပါလေလျှောက်လောင်လို့ရှိရင်အဲ့ဒါအသက်ရှိတတ်တော်ကမိကနေပြီးတော့ဖြတ်စည်းတယ်မိကိုငြိမ့်လို့ရှိရင်မိကိုတရရောင်းလို့ဗန္ဒာလိဝဒကံပြည့်ရှိတယ်ဟောရေကိုမတော့အောင်တောင်းလို့ရှိရင်အဲ့ဒါပြည့်ရှိတယ်သူကရေစိမ့်ကိုတောင်းလို့ရှိရင်ပြည့်ရှိတယ်လို့ယူဆတယ်ညုံမုံလေးတွေတောင်မှဇီဝရှိတယ်အသက်ရှိတယ်လို့ယူဆတယ်အဲ့ဒီဘာသာစကားတွေကအဲ့ဒီဘာသာအရာ interpretation လုပ်တာအဲ့ဒါဘုရားဘာသာနဲ့မစင်ရော်တဲ့ interpretation ခေါ်တယ်ဘုရားဘာသာနဲ့စင်ရော်တဲ့ interpretation ကတသကအထင်းအကြောင်းလုပ်တတ်တယ်ကိရိတာအတော်မကင်းသေးတဲ့ပုဂ္ဂိုလ်ကြီးသာဝရဆိုတာကိရိတာအတော်ကင်းပြီးတော့ပြင်းငိမ့်သွားတဲ့ပုဂ္ဂိုလ်ကြီးဒီလိုဆိုလို့ရပေါ့ interpretation ကမတူဘူးလို့ပြောမှာနောက်တစ်ခုကတနဝါထာဝရဝတ္တဝအေတာဒီကဝါယေဝမဟန္တာမစ္စိမာရတေတတ္တဝါတွေကိုသုံးမျိုးခွဲလိုက်တယ်ဒီကဆိုတာရှေလျားတဲ့တတ္တဝါနော်မစ္စိမာအလတ္တန်သာတတ္တဝါအနုကသိငယ်တဲ့တူတဲ့ရတ္တတူတဲ့တတ္တဝါအလျားနဲ့ပတ်သက်ပြီးတော့ရှေတဲ့အကောင်ပဲဖြစ်စေတူတဲ့အကောင်ပဲဖြစ်စေမရှိမတူအကောင်ပဲဖြစ်စေပေါ့တတ္တဝါတွေရှင်လျားတယ်ဆိုတော့မွေတော့ဝါတော့ကျတော့အရာရှိနေပေါ့နော်အဲ့ဒါလို့တတ္တဝါတွေကိုသုံးမျိုးခွဲလိုက်တာလူရဲ့လည်းရရှိတဲ့လူတွေပါမှာပေါ့ဒီလိုနော်ရရှိတဲ့လူရောအရပ်ပူတဲ့လူရောအလယ်လက်သမားရောမွေကျတော့အလျားရှိတာပေါ့ဒီလိုရှင်လျားတဲ့တတ္တဝါပဲဖြစ်စီပူတဲ့တတ္တဝါပဲဖြစ်စီအလယ်လက်ဖြစ်တဲ့တတ္တဝါပဲဖြစ်စီဆိုသုံးမျိုးခွဲပြီးတော့ချမ်းသာကြပါစေမေတ္တာပို့ပါအယုံပြုပြီးတော့မြင့်တယ်။သတ္တကအနုကထုလာ။ဟောတတ္တဝါတွေကတချို့တတ္တဝါလေးတွေကပဝစိတ်တို့၊ကမြင့်နေတို့ဆိုတာသေးသေးလေး၊ပုံပုံလေးတွေ။ insight လေးတွေ။အဲ့ဒီအကောင်လေးတွေကိုလည်းသတိခွဲလေးတွေကိုလည်းဆင်းလို့အကောင်ကြီးတွေကြတော့အကြီးကြီးတွေ။အဲ့လိုခန္ဓာကိုယ်ကြီးတဲ့အကောင်လေးချမ်းသာကြပါစေ။ခန္ဓာကိုယ်သေးတဲ့အကောင်လေးချမ်းသာကြပါစေ။ဟောမသေးမကြီးအလတ်တန်းစားပုဂ္ဂိုလ်တွေလည်းချမ်းသာကြပါစေ။တတ္တဝါတွေကိုသုံးမျိုးခွဲပြီးမေတ္တာပို့ပုံပြောတာเนาะဒီကဝါယေဝမဟန္တာမျက်စိမှာရတ္တကအနုကထုတာနောက်တစ်ခုရတော့ဒိဋ္ဌဝါယေဝအဋ္ဌိဌယေဝတုတွေဝတ္တန္တိအာဝိတုတွေမြင်ရတဲ့တတ္တဝါကိုမျက်စိနဲ့မြင်ရတဲ့တတ္တဝါတွေရှိတယ်လို့မမြင်ရတဲ့တတ္တဝါတွေအများကြီးရှိတယ်ပေါ့အဲ့ဒါကြောင့်မလို့မာဒီမာဒီပင်ကဆရာတော်ကြီးကဒီမေတ္တာပုံနဲ့ပတ်သက်ပြီးရေးထားတာလေးရှိပါတယ်။သူတွေလည်းရအောင်ရပါလိမ့်။မြင်အပ်မမြင်အပ်မရများစွာတတ်တော်ချမ်းသာကိုစိတ်မြဲပါစေ။ကိုမြင်ရတဲ့တတ္တဝါပဲဖြစ်စေမမြင်ရတဲ့တတ္တဝါပဲဖြစ်စေဤသည့်တတ္တဝါပဲဖြစ်ဖြစ်ချမ်းသာပြီးဖန်ရကြပါစေ။သူမေတ္တာပွားပါ။ဒိဋ္ဌာဝါယေဝအဋ္ဌိဌာယေဝတုတွေဝတ္တန္တိအဝိတုတွေ။ဟောဒီမှာလည်းပဲအဝေးနေတဲ့တတ္တဝါဖြစ်စေကိုယ်အနည်းနာမှာရှိတဲ့တတ္တဝါဖြစ်စေနော်အဝေးနေအနည်းနေအဲ့ဒီနှစ်ထွေးများစွာတတ္တဝါချမ်းသာကိုယ်စိတ်မြဲကြပါစေလို့မေတ္တာပို့ဖို့ပြောတာကိုယ်နဲ့ဒီနိမမဟုတ်ဘူးတဲ့ဘုဒ္ဓဝတ္တမဝေတိဝသဗ္ဗတ္တတာဘုံတို့ဒုက္ခိတ္တတာဘုဒ္ဓဆိုတဲ့တတ္တဝါနဲ့သဗ္ဗဝေတိဆိုတဲ့တတ္တဝါနှစ်မျိုးခွဲထားဘုဒ္ဓဆိုတာ grow upခန္ဓာကိုယ်ပြည်ပြည်ပြင်းပြင်းအရွယ်အစားပြည်ပြည်ဝဝဖြစ်ထားပြီးတဲ့ grow up လို့ခေါ်ဆိုပါစို့ ဘုဒ္ဓဆိုတာလူသားနဲ့ပြောမယ်ဆိုလို့ရှိရင်မိခင်ဝါကနေမွေးလာတဲ့ပုဂ္ဂိုလ်ကရုပ်အာအဲ့ဒါမှမဟုတ်လည်း fetus အဆင့်ဆိုလို့ရှိရင်တော့ရုပ်အာတော့ဖြစ်သေးဘူးပေါ့နော်နောက်တစ်ခါဟိုစတင်နေလို့ရှိသေးတယ်အင်္ဂါချိန်လည်းမစုံသေးဘူးဆိုတဲ့အချိန်မှာတမ္ပဝေတိပေါ့ပြည့်ပြည့်စုံစုံဖြစ်လာပြီဆိုလို့ရှိရင်ဘုဒ္ဓဒါကအဓိပ္ပာယ်တစ်ခုနောက်အဓိပ္ပာယ်တစ်ခုကတမ္ပဝေတိဆိုတာကဘဝတစ်ခုမှာသူကတရေတဲဖို့အခြေအနေဖြစ်နေတဲ့ပုဂ္ဂိုလ်ဘုဒ္ဓဆိုတာတရေတဲပြီးတော့ဖြစ်လာတဲ့ပုဂ္ဂိုလ်ဥပမာပဲကျက်ဥတွေပါလေဆိုလို့ရှိရင်ကျက်အကောင်မပေါက်သေးဘူးဥထဲမှာရှိနေနေလို့ဆိုရင်တော့ဒါတမ္ပဝေတိပဲအဖြစ်ပေါ့ကျက်ကောင်လေးဖြစ်လာပြီဆိုရင်ဘုဒ္ဓပေါ့နော်အဲ့ဒါလို့သတ္တဝါအလုံးကိုချုပ်မိငုံမိအောင်ဘုဒ္ဓနဲ့တမ္ပဝေတိတို့ဒီလိုနှစ်မျိုးခွဲပြီးတော့ဟောထားတယ်။နောက်တတိယအဖြစ်ဘုဒ္ဓဆိုတာတင်တင်ရှာရှာဖြစ်ပြီးသားတမ္ပဝေတိဆိုတာဖြစ်ဖို့ရအတွက်ရှာကြမ်းနေတဲ့ပုဂ္ဂိုလ်တန်လျာထဲမှာနောက်ဖြစ်ကြအောင်မှာဘုဒ္ဓဆိုတာဖြစ်ပြီးသားဆိုတော့ယန္တာပုဂ္ဂိုလ်တွေကိုလည်းဘုဒ္ဓလို့ပြောလို့ရတယ်။တမ္ပဝေတိဆိုတာပုရုဇဉ်တတ္တဝါတွေကနောက်ဖြစ်အောင်မှာမို့ဘဝဟာဆုံးသက်နေမှုလို့ဒီလိုအဓိပ္ပာယ်မျိုးနဲ့လည်းပဲယူပြီးတော့တတ္တဝါတွေချမ်းသာကြပါစေ။ဟော။ဒါတွေကအကုန်လုံးဒီတိုင်းပဲပို့ရမှာလားလို့ဆိုတော့မဟုတ်ဘူး။အကုန်လုံးလုပ်ဖို့မလိုဘူး။ကိုယ်ကြိုက်တဲ့စကားလုံးလေးတစ်ခုပဲသုံးပြီးတော့ဝါရမှာလေ။ဒီစာထဲမှာပါတာကဤအမျိုးမျိုးရက်စွာပြားဟောပြောတာပါ။ဟောပေးတာပါ။မေတ္တာဘာဝနာပွားတာတတ္တဝါတွေအာရုံပြုပြီးတော့ပွားဖို့ပဲ။ဒီတတ္တဝါပဲဖြစ်ဖြစ်ပွားလို့ရတယ်လို့ပြော။နောက်ချမ်းသာကြပါစေဆိုတဲ့စကားလုံးအပြင်ပွားလို့ရတာလေနာပရောပရံနိကုတ်ဝိထာလောကဒုရယာတယောက်နဲ့တယောက်လိမ့်ညာနေကြတာတွေရရှိတယ်လေလိမ့်ညာလည်းပြဲ့စားတဲ့လောကဒုရယာမှာလေဒါနေ့စဉ်နဲ့ညာဟာဘယ်သူမှမြင်ညာသွားပြန်ဘယ်သူမှလိမ့်သွားတယ်ဆိုတာတွေဒါတွေရှိတာပေါ့နော်အဲ့ဒါကြောင့်မို့လို့အဲ့ဒီလိုဖြစ်လို့ရှိရင်ကြံတဲ့လူကစိတ်ရှင်းရဲမကြံရဘူးလားစိတ်ရှင်းရဲကြံရတယ်အဲ့ဒါကြောင့်မို့လို့မေတ္တာဘာဝနာပွားတဲ့အခါမှာလည်းနာပရောပရံနိကုတ်ဝိတာအေးတယောက်ကနေတယောက်ကိုမလိမ်ညပါစေနဲ့မတိစားကြပါစေနဲ့အချင်းချင်းဆက်ဆံတဲ့အခါမှာယုတကြပါစေဆိုတဲ့အားလေးနဲ့မေတ္တာချက်ပုံကိုလွတ်တယ်နော်မေတ္တာပို့ပုံတစ်မျိုးပြောတယ်နာပရောပရံနိကုတ်ဝိတာနာတိမင်းေထာကတ္တစီနာကံစီဘသူကိုဘာအတွက်နဲ့မှအချင်းချင်းမသေးပါစေနဲ့လူရလေးတယောက်တယောက်အချင်းချင်းသေးတတ်တယ်ပညာဉာဏ်နှိမ့်ကြလို့ဖြစ်စေသို့မဟုတ်စီးပွားရေးနှိမ့်ကြလို့ဖြစ်စေအလုတ်ကိုင်နှိမ့်ကြလို့ဖြစ်စေအနှိမ့်ကြမှုကိုအကြောင်းပြုပြီးတယောက်တယောက်အထင်သေးမှုတွေဖြစ်တတ်။ဘာကိစ္စနဲ့မှဘုသူ့ကိုမှအထင်သေးမှုမဖြစ်ကြပါသေးဘူး။အထင်သေးမြင်သေးခြင်းဒီ look down လုပ်ရင်ခံရတဲ့လူကမေတ္တာဖြစ်တယ်။နော်ဘယ်လိုမှမေတ္တာမထားနိုင်ဘူး။ look down လုပ်တဲ့လူကလည်းမေတ္တာမရှိလို့ look down လုပ်တာပဲ။အဲ့ဒါကြောင့်မို့လို့နှုတ်နှုတ်ဝမေတ္တာဖြစ်စရာအကြောင်းဖြစ်ပြီးအဲ့ကြောင့်အဲ့ဒါမျိုးတွေမဖြစ်ပါစေနဲ့လူတွေရဲ့စိတ်ထဲမှာနော်တူတူအချင်းချင်းသေးတာမျိုးမဖြစ်ပါစေနဲ့ဘယ်အကြောင်းကြောင့်မှမဖြစ်ပါစေနဲ့ပညာရေးကြောင့်ဖြစ်စေစီးပွားရေးကြောင့်ဖြစ်စေညီတိကြောင့်ကိစ္စကြောင့်မှလူတွေကတူတူအချင်းချင်းသေးတာမျိုးမဖြစ်ပါစေနဲ့ဇာရောတဏပฏิကတင်ညာနေညာပညာကဒုက္ခမိစင်ရဇာရောတဏဆိုစောကားကနော်ဇာရောတဏပฏิကတင်ညာဆိုမုန်းပြီးတာသောကားရာနဲ့ဘုံပြီးတာလေအဲ့ဒါလေးနဲ့တဟုတူဒုက္ခဖြစ်အောင်မလုပ်ကြပါစေနဲ့နေညာမညာကဒုက္ခမေ့စင်ရဘုသူရဲ့ဒုက္ခဖြစ်မှုကမှလောကလူတွေကလူတယောက်ဒုက္ခဖြစ်သွားတာကိုကြိုက်တဲ့လူကရှိသေးတာနော်ဒီလူဒုက္ခရောက်အောင်လုပ်လိုက်မယ်ဆိုလို့ရတာတချို့ကကိုယ်တိုင်ကိုစားပြီးအဲ့လိုလုပ်တဲ့လူကရှိသေးတယ်နော်လူတယောက်ဒုက္ခရောက်အောင်ချလိုက်မယ်ဆိုရင်စိတ်ဓာတ်မျိုးတွေရှိတယ်ပမတာမဟိုယုံညံ့တဲ့စိတ်ဓာတ်မျိုးတွေရှိတယ်အဲ့ဒီစိတ်ဓာတ်မျိုးတွေကိုဖယ်ရှားနိုင်အောင်ရသော်ပြန်ရတယ်။အေးမုန်းပြီးလို့ပဲဖြစ်စေ၊ဘာကြောင့်ပဲဖြစ်စေတယောက်တယောက်ဒုက္ခရှိအောင်မလုပ်ကြပါစေနဲ့။လူတယောက်ရဲ့ဆင်းရဲမှုကိုမလိုလားမိပါစေနဲ့။ဆောတတ္တဝါတွေပေါ်မှာဒီလိုမြတ်တန်ထားတာ။နော်ခုခေတ်မှာဒီကနေ့မှာဒါရရစ်ဆန်ဆိုတာပေါ်လာတော့ဒါရရစ်ဆိုတာတရားလူတွေဒုက္ခရောက်အောင်လုပ်တာလေ။ကိုယ်နဲ့လည်းမဆိုင်ဘူးဖြစ်တဲ့ဘယ်လိုတင်နေဆိုပြီးတော့လောက်ကြတာလေအမှန်တမ်းကြောက်စရာကောင်းတယ်။ဒါမေတ္တာခန်းချောက်လာတဲ့အတိတ်ပဲပြောနေတာနော်။လောကကြီးလူတွေပူနွေးလာတာကလူတွေကသိကြတာမေတ္တာခန်းလာတာသိပြီးသိကြနော်။သတိမထားကြဘူး။ သူရဲ့တဏ္ဍာမှာရှိတဲ့မေတ္တာတွေကခန်းချောက်လာလို့ရှင်တဲ့နှလုံးထဲမှာပူနွေးလာတာကိုတတိထားလို့လုပ်ရတယ်ပေါ့အပြင်ဗဟိတကဘာကြီးပူနွေးနေကြတော့ဆွေးနွေးပြီးတော့ဟုတ်လားအေးအောင်လုပ်နေကြရှင်တဲ့ကပူနေတာတော့ဘယ်သူမှဆွေးနွေးပြီးတော့အေးအောင်လုပ်ကြမှာနော်အရေးကြီးဆုံးကရှင်တဲ့ကပူနွေးတာကိုဆိုတယ်နော်အေးချမ်းအောင်လုပ်ရတယ်ဒါကြောင့်ဒီလိုမေတ္တာစိတ်ဓာတ်ကလေးတွေကိုကိုယ်တဏ္ဍာမှာဖြစ်ပေါ်စေရမယ်လို့ယေရှုဗျာဟောအဲ့ဒါမှကောင်းတဲ့မေတ္တာတည်းရဲ့အတိအကျရွတ်တဲ့အခါမှာဒီအိဗယ်လေးတွေကိုဆင်ញင်ဆွဲစားပြီးတော့ရွတ်ပြီးတော့ကိုယ်တိုင်ကျင့်သုံးမှုပူဇာပေးရပထမသိအောင်လုပ်တယ်နောက်ထပ်ကိုယ်တိုင်ကျင့်သုံးရအဲ့ဒီမှာဒီလိုဟောပြီးတော့မြတ်စွာဘုရားမေတ္တာဆိုတာဘလောက်ထိအောင်လဲဆိုတာလူနားလည်အောင်ဘလို့မေတ္တာမျိုးလဲဆိုတာမာတရထာနိယံဗုဒ္ဓမာယုတ္တဧကဗုဒ္ဓမလို့တဲ့ဧဝံပိသဗ္ဗဗုဒ္ဓေသမာဝတ္တံဘာဝေအပရိမာဏသာမေတ္တာဆင်းရဲသဘောကိုနားမလည်မှဆုံးလို့ဘုရားပြောတာသာသမီတယောက်ထဲထွန်းကားတဲ့မိခင်ဟာထိုသာသမီကိုအသက်ပေးပြီးတော့တောင်းမှပဲစောင့်ရှောက်တယ်လို့ပဲသာသမီများရင်တော့ချစ်စရာတွေများနေတာကလေးတယောက်ထဲမိခင်ဟာအဲ့ဒီကလေးတယောက်ထဲပေါ်မှာပို့ပြီးတော့ချစ်ခင်တယ်ဘယ်လောက်တယောက်ချစ်ခင်လို့ဆိုရင်သူတည်ခြင်းတည်ပါစေငါသားသမီးမတည်ပါစေနဲ့ဆိုတဲ့စိတ်ဓာတ်မျိုးရှိအောင်မွေးတယ်ပေါ့အဲ့ဒါကိုမာတာယထာနိယံဗုဒ္ဓမာယုတ္တာအာယုတ္တာအသက်နဲ့ကိုအသက်ပေးပြီးတော့ဆောင်းလျှောက်တယ်လို့ပြောတာနော်အဲ့ဒီလိုရဲ့မိခင်ရဲ့မေတ္တာဟာဒီကလေးပေါ်မှာထားတဲ့မိခင်ရဲ့မေတ္တာဟာဘလောက်ကြီးမားလဲအဲ့ဒီမေတ္တာရဲ့မိခင်ရဲ့မေတ္တာလိုပဲတဲ့တတ္တဝါတွေပေါ်မှာထားနေအောင်ကြိုးစားတာဟာမာနတံဘာဝယေအပရိမံအတိုင်းအတာကံတာမရှိတဲ့မေတ္တာမျိုးကိုတတ္တဝါတွေအားလုံးပေါ်မှာဖြစ်အောင်လုပ်ပါတဲ့ဘာဝယေဆိုတာဖြစ်အောင်လုပ်ပါတူပွားအောင်လုပ်ပါတယ်ဒါရွတ်ခိုင်းတာမဟုတ်ဘူးတော့ဒီမေတ္တာမျိုးမေတ္တာတို့ကအချိန်ကောင်းမြောင်များစွာရွတ်နေကြလိမ့်မယ်လို့မေတ္တာဒီကိုယ်စိတ်ထဲမှာမေတ္တာနှလုံးသားထဲမေတ္တာအခြေဆိုင်ဖို့ရတတိမရကြဘူးများတော့အပြည့်ရွတ်ရုံနည်းနဲ့တည်းပဲအန္တရာယ်ကင်းနေပြီလို့ထင်နေကြတယ်နော်အော်မြတ်စွာဘုရားကကြည်ကြည်တုတ်တံမှာမာနတံဘောင်ရေအပရိမာဏအတိုင်းတာကန်းတာမရှိတဲ့မေတ္တာစိတ်ကိုထားပါဖြစ်အောင်လုပ်ကြပါလို့ပြောတာနော်ကဲဒါဖြင့်နောက်ဆက်ပြီးတော့ဟောသေးတယ်နော်ဘောင်ရေအပရိမာဏမစ်တင်စသဝလောကသမိမာနတံဘောင်ရေအပရိမာဏတလောကလုံးပေါ်မှာအဲ့ဒီမိခင်စိတ်ဓာတ်မေတ္တာမျိုးထားနေအောင်သဝလောကသမိမာနတံဘောင်ရေအပရိမာဏဩဒံအဒောစတိရိယေစအတ္တံပါရံအဝေရမတ္တပတ္တံအယမျက်နှာနဲ့ပြောလိုက်တယ်ဆိုရင်အထက်အယမှာပဲရှိရှိအောက်အယမှာပဲရှိရှိအထက်အောက်ရှားမှာပဲရှိရှိဩဒါဆိုတာအထက်ဒောဆိုတာအောက်တိရိယဆိုတာအလဲဘယ်နေရာမှာပဲရှိရှိလောကမှာရှိတဲ့တတ္တဝါတွေအားလုံးကိုချမ်းသာကြပါစေသဗ္ဗလောကတ္တိမာနတံဘာဝေအပရိမံဩဒံအဒောစတိရိယေသအတ္တံဘာဒံအဝေရမတ္တပတ။အတ္တံဘာဒံခြင်းမြောင်းတဲ့စိတ်မထားရဘူး။မေတ္တာစိတ်ကအလွန်ကျယ်ပြန့်တဲ့စိတ်။သူ့ပေါ်တော့မေတ္တာထားတယ်၊သူ့ပေါ်မထားဘူးဆိုတဲ့ခြင်းမြောင်းတဲ့စိတ်ရှိဘူး။အလုံးပေါ်မှာတဏှိနဲ့မေတ္တာထားတယ်။အဝေရယံမရှိဘူးတဲ့မေတ္တာမှာယံမရှိဘူး။အေးဒီနေရာဒီအချက်ကလေးကအမတန်မှအရေးကြီးတယ်။လောကမှာလူတိုင်းလူတိုင်းကဘေးကင်းနေကြတယ်အန္တရာယ်ကင်းနေကြတယ်ယံကင်းနေကြတယ်ဒါဖြင့်ယံဆိုတာဘယ်ဟာခေါ်တာလို့လို့ဆိုလူတွေအားလုံးသိတာယံဆိုတာပုဂ္ဂိုလ်ပဲထင်နေကြတာပေါ့ကို့မှာယံလူဆိုတာကိုပဲအပြင်အလာတဲ့ယံလူကိုပဲယံလူလို့ထင်တာဆိုတော့အဲ့ဒီအပြင်အလာတဲ့လူကကိုယ့်စီရောက်ချင်မှရောက်တယ်နော်တခါတည်းလေးပါအပြင်အယံလူကကို့ကိုတကယ်လို့ရောက်အောင်အန္တရာယ်ပေးအောင်ဒီတဘွားပင်နဲ့အာရုံပေးလို့ရတယ်သို့သောကြောက်เสียရကောင်းတယ်ကမိမိရဲ့ယင်တဲ့နှလုံးထဲမှာရှိတဲ့အမုန်းတရားဆိုတဲ့ဒေါသယံကပိုကြောက်เสียကောင်းတယ်။အပြင်ကယံကကိုယ်ဇနီးမောင်နှံတယောက်ကွဲအောင်မလုပ်နိုင်ဘူးအတွင်းထဲကအမုန်းယံကလုပ်လို့ရတယ်ပေါ့။မုန်းကြီးပြီးဆိုတဲ့ဒေါသယံတော့လူတွေကယံလူတော့မသိကြဘူးမိတ်ဆွေချင်းပြီးတော့ယင်ထဲမှာတိမ့်ပိုက်ထားကြတယ်ပေါ့။တချို့ကဒေါသကိုချီတောင်ရှင်းမလိုက်သေးတယ်နော်။ငါအစိတ်တူတယ်နော်။ငါစိတ်ကမရဘူးနဲ့ချင်းမစကားတော့ပြောလိုက်ချင်တယ်အဲ့ဒါမှတကယ်ရန်သူအစ်စ်အဝေရရန်သူမရှိဘူးဆိုတာအဲ့ဒီကိုယ်ရင်ထဲမှာအမုန်းဆိုတဲ့ဒေါသဆိုတဲ့အမုန်းတရားရန်သူမရှိအောင်လုပ်ပါမယ်ဒါပြော အဲ့ဒီယံကိုခင်းအောင်တော့ပါမယ်အဝေရမတ္တပတ္တကဲဒါဖြင့်ဒီလိုယံခင်းတော်အောင်မေတ္တာတက်ပွားရမှာဘယ်အချိန်ပွားရမှာလို့ဘယ်အခါမှာလောက်ရမှာလို့ဆိုတော့ကြည့်တိဋ္ဌံသရံဒီတိနောဝတရားတော်ရာဝတ္တံဝိတမိတောတိဋ္ဌမတ္တယံနေတော့လည်းပွားလို့ရတယ်သရံလမ်းလျှောက်နေတော့လည်းပွားပါนิเตนะท้ายနေတဲ့အချိန်မှာလည်းမေတ္တာစိတ်နဲ့ထိုင်နေပါတရားတော့ရောင်းလို့လက်အိတ်နေပြီအချင်းစိတ်မရှိသေးဘူးဝိကတ္တဒိဋ္ဌမေတ္တာအဲ့ဒီအချိန်မှာလည်းမေတ္တာပွားပါဆုံးဣရိယာပုတ်၄ပါးဆိုလို့ body posture ၄မျိုးဆိုလို့ပေါ့နော်တရားနိုင်ရသွား၄ပါးဣရိယာဘယ်အခါမှာပဲဖြစ်ဖြစ်မေတ္တာစိတ်ကိုကိုယ်တိုင်မှာဖြစ်နေအောင်လုပ်ပါလို့ဒါပြောတာနော်တိဋ္ဌံသရဏိတိနောဝတရားတော့ရာဝတ္တဝိတ္တမေတ္တာဧတံတတိအဋ္ဌိယအဲ့ဒီမေတ္တာတတိလေးကိုထားပါတတ္တဝါတွေချမ်းသာကြပါလေဆိုရဒီတတိလေးဟာခမင်းချဲ့ရင်လည်းလုံးလို့ရတာပဲလုပ်ငန်းလုပ်ရင်လည်းလုံးလို့ရတာပဲနော်အားလုံးကချမ်းသာပါလေချမ်းသာပါလေဆိုတဲ့တတိလေးနဲ့အမြဲတမ်းနေပါအဲ့ဒီလိုနေတာကိုပဲဓမ္မဝိဟာရမြတ်တော်နေထိုင်ခြင်းလို့ဒီလိုပြောတာဟုတ်ဒီမေတ္တာနဲ့နေတာဟာအလွန်ကောင်းတဲ့မြင့်မြတ်တော်နေထိုင်ခြင်းတစ်ခုဖြစ်ပါလေဓမ္မမေတ္တံဝိဟာရမိတ္တမဒီသာသနာတော်မှာဒါအများဆုံးနေခြင်းတစ်ခုလေဒါကမေတ္တာဘာဝနာပွားလို့ပြီးတော်ပြီမြတ်စွာဘုရားဘယ်ချိန်ပွားရမယ်ဆိုတာပွားကုန်ပွားနည်းတွေရောအကုန်လုံးဟောတယ်ဒီထဲမှာပြည့်ပြည့်စုံစုံเนาะမိတ်ချင်းနေတဲ့မြတ်တာပွားနေမှာတချို့ကအခုပမာပြေမှာမေတ္တာလေးမေတ္တာကိုလေးရုပ်ပြီးအိတ်လိုက်ကြတော့ဒါပြီးရောတွေးတဲ့အခါရှောက်တွေးရင်တွေးမယ်အမုန်းတရားတွေလည်းဝင်ရင်ဝင်လာမယ်เนาะအဝိတ္တတာအဝိရာဟောတုဆိုကိစ္စပြီးပြီဆိုပြီးတော့မေတ္တာလေးပို့ပြီးတော့အိတ်တယ်လို့ထင်ကြရတယ်เนาะတကယ်အဲ့လိုမဟုတ်ဘူးမေတ္တာစိတ်ဆိုထထလေးအချက်အောင်လုပ်နေတာကမ္ဘာထာထုတ်တာလေဒါလဲเนาะထက်လေဝင်လေပတ်နေတယ်လို့ပဲမေတ္တာစိတ်ကလေးကိုယ်တန်တယ်မဟုတ်ဘူးပြည့်ပြည့်အောင်လုပ်နေပါဒါပြောအဲ့ဒါမှကမ္ဘာထာဖြစ်မှာကဲဒါဖြင့်မေတ္တာဘာဝနာပွားပြီးမေတ္တာအခြေခံရပါပြီဆိုတဲ့အခါမှာဒီမေတ္တာကိုအခြေခံပြီးတော့ဝိပဿနာကျင့်စဉ်တစ်ခုသွားကြမယ်။မြတ်စွာဘုရားကတရားဟောလို့ရှိရင်ယဟန္တာအဆင့်တည်းအောင်ဟောလို့ရှိတယ်ဘယ်တော့ဖြစ်ဖြစ်။နောက်ဒါလမ်းမဆုံးသေးဘူး။မေတ္တာဘာဝနာပွားလို့ရှိရင်မေတ္တာဆန်ကြည့်အောင်ရနိုင်တယ်။မေတ္တာဆန်ရအောင်ပွားတာတော့တဝူးတယောက်တည်းပေါ်မှာအာရုံစိုက်ပြီးပွားရတယ်။ပြီးတော့မှတိုးချဲ့ရတယ်။သမာဓိရအောင်ပွားနေရတခုကုသိုလ်ရအောင်ပွားနေရတခုသမာဓိရအောင်ပွားနေရဘာလို့ဆိုရင်ယောက်ျားဆိုရင်ယောက်ျားချင်းမိန်းမဆိုရင်မိန်းမချင်းเนาะအဲ့ဒါဘာဖြစ်လို့ကြားကြားချင်းမမချင်းလောရမယ်လို့ဆိုတော့ဟိတ္တနဲ့အနည်းဆုံးရန်သူကတဏှာရာဂစိတ်ဓာတ်ပြောင်းသွားတတ်တယ်ယောက်ျားကအမျိုးသမီးကိုသွားပြီးတော့မေတ္တာပို့ရင်စိတ်ဓာတ်ပြောင်းသွားတယ်အမျိုးသမီးကအမျိုးသားကိုသွားမေတ္တာပို့ရင်စိတ်ဓာတ်ပြောင်းသွားတယ်တဦးတည်းအောဋ္ဌိတအနေနဲ့မပို့ရဘူး။စာတရားရအောင်၊တမာရရအောင်မလုပ်အောင်ချုံးကုန်တော့ပို့လို့ရတယ်ပေါ့။နော်တခုတည်းအာရုံစိုက်ပြီးတော့ပို့မယ်ဆိုလို့ရှိရင်အမျိုးသမီးကလည်းအမျိုးသမီးမိတ်ဆွေ၊မျိုးသားကလည်းမျိုးသားမိတ်ဆွေတယောက်။ဓာတ်ပုံလေးကိုကြည့်ရဖြစ်စေ၊သူ့မျက်နှာကိုရက်စိထဲမှာပုံဖော်ရဖြစ်စေ။ဆန္ဒပါစေ၊ဆန္ဒပါစေ၊ဆန္ဒပါစေဆိုရစေ။တဏှာကြီးချင်းအောင်လုပ်မယ်၊နှစ်တဏှာကြီးချင်းအောင်လုပ်မယ်၊သုံးတဏှာကြီးချင်းအောင်လုပ်မယ်။အဲ့ဒီကနေတမာရတွေရပါမယ်။ရရင်ဇန်ချင်းအောင်ရသွားမယ်။နောက်ဆုံးရဲ့ကိုမေတ္တာဟာဘလောက်ရှိအောင်အပိုင်းခြားကန့်သတ်တွေပြတ်သွားလဲလို့ဆိုရင်ရွေးချယ်ပြီးတော့ကြည့်ရတယ်။မိမိကိုယ်တိုင်ရဲ့မိမိချစ်ခင်တဲ့မိတ်ဆွေရဲ့ကိုနဲ့မတည့်တဲ့ယန္တူရဲ့မဟုတ်သူလည်းမဟုတ်ချစ်သူလည်းမဟုတ်တဲ့တာမန်ပုဂ္ဂိုလ်ရဲ့လေးစုခွဲလိုက်။အဲ့လိုလေးစုခွဲလိုက်တဲ့အခါမှာဒီလေးမျိုးဟာအပိုင်းခြားပြတ်သွားရတယ်ကိုယ်လို့ကိုလည်းဦးစားပေးတာမရှိရဘူးကိုမိတ်ဆွေမို့ဦးစားပေးတာလည်းမရှိရဘူးကိုနဲ့မသိတဲ့လူမို့ဦးစားပေးတာလည်းမရှိရဘူးကိုရံလူမို့ဦးစားပေးတာမရှိရဘူးဒီသေးဦးဟာတဦးတည်းလို့ဖြစ်သွားရင်ဒါမေတ္တာအလွန်ခိုင်မာတဲ့မေတ္တာတစ်ခုဖြစ်သွားပြီလို့ပြောတာနော်ဆိုပါစို့ဥပမာမယ်လေးယောက်မိမိပါဝင်လူလေးယောက်ကိုတယောက်ကိုပေးပါ sacrifice လုပ်မယ်ပတ်ပြီးတော့ရစ်ပူဆောင်မယ်ဆိုလို့ရှိရင်အေးမင်းတို့၃ယောက်နေငါလိုက်သွားမယ်ဆိုရင်ကိုယ့်အကိုပေါ်မေတ္တာပြတ်တာပဲတလားနော်အဲ့ဒါကိုယ့်အပေါ်မေတ္တာပြတ်တာဂျန်တဲ့လူပေါ်မှာမေတ္တာကပိုးနေတယ်ကိုယ့်အပေါ်မှာမေတ္တာပြတ်တာအဲ့လိုပုံပဲနဲ့ငါနဲ့မတည့်တဲ့ကောင်ထဲလိုက်မယ်ဆိုလို့ရှိရင်ရန်သူပေါ်မှာမေတ္တာပြတ်ပြန်ပြီ ဒီဈာန်တဲ့လူတွေမသွားနဲ့ငါးမိတ်ဆွေလိုက်သွားဆိုရင်လည်းမိတ်ဆွေပေါ်မေတ္တာပြတ်တာပဲအေးဘယ်သူကိုယ်နဲ့ယဉ်ကျေးမှုမရှိတဲ့ပုဂ္ဂိုလ်ကိုထည့်လိုက်မယ်ဆိုရင်လည်းမေတ္တာပြတ်ထည့်စရာလူကိုရှားမတွေ့ဘူးဒီလေးယောက်ကတယောက်တည်းပဲသူ့ကိုယ်မှာခွဲခြားမှုမရှိဘူးဆိုလို့ရှိရင်တော့ဒါအမြဲတမ်းကြီးမားတဲ့မေတ္တာပြုတ်ခုသူ့ရှင်ထဲမှာတည်ဆောက်ပြီးရချင်းသွားတယ်ဟောကောင်းပြီမေတ္တာဘာဝနာပွားတာသမထခြင်းစဉ်တစ်ခုလေအဲ့ဒီတရားထခြင်းစဉ်တစ်ခုကဝိပဿနာခြင်းစဉ်တစ်ခုကိုသွားရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာပွားတာကသူကတတ္တဝါပေါ်မှာပွားတာပုဂ္ဂိုလ်ပေါ်မှာပွားတာအဲ့တော့ဝိပဿနာကျတော့ပုဂ္ဂိုလ်တတ္တဝါနဲ့အလုံးလုံးလို့မရပြန်မရဘူးပုဂ္ဂိုလ်တတ္တဝါအရှိလို့ယူဆလို့ရှိရင်မှားရတဲ့အမြင်တစ်ခုဖြစ်သွားတယ်ပေါ့အတ္တဒိဋ္ဌိလို့ခေါ်တယ်အဲ့ဒါကြောင့်မို့လို့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှာတတ္တဝါရှိတယ်ဆိုတဲ့အတွေးဝဲလာတတ်တယ်အဲ့ဒါကြောင့်အဲ့ဒီအတွဲကိုဝိပဿနာကူးတော့မယ်ဆိုရင်6ရမယ်6တယ်ဆိုတာယုံနဲ့နာနှစ်မျိုးသာရှိတယ်ဆိုတော့အတိကိုရအောင်လုပ်ခိုင်းတာပဲနော်ငါမေတ္တာပို့နေတဲ့ပုဂ္ဂိုလ်ဟာယုံနဲ့နာနှစ်ခုတည်းပဲရှိတယ်ငါပို့နေတဲ့ပုဂ္ဂိုလ်ကလည်းယုံနဲ့နာနှစ်ခုပဲရှိတယ်ဆိုတော့ဒိဋ္ဌိစအနုဘက္ခံမှာမှားရတဲ့အယူဆတစ်ခုကိုမရောက်ပါစေနဲ့နော်အတ္တဒိဋ္ဌိကိုပယ်ခွာလိုက်ပါသတ္တဝါဆိုတာမရှိဘူးအဲ့ဒါမပယ်ဘဲနဲ့ဝိပဿနာကျင့်တယ်ကျင့်လို့မရဘူးလေဝိပဿနာရဲ့အာယုန်ကြီးရုပ်နဲ့နာမည်ရှိတယ်တတ္တဝါမဟုတ်ဘူးဒါကြောင့်ဒိဋ္ဌိစအနုဘက္ခာမနော်ဒီအတ္တဒိဋ္ဌိကိုဖယ်ရှားလိုက်ပါဆိုတာရုပ်နဲ့နာကိုတွေ့အောင်ကြည့်ပါကိုတရားထုတ်ကြောင်းမယ်ဆိုရင်ကိုယ်တဏ္ဍာမဖြစ်တဲ့ရုပ်တရားကိုယ်တဏ္ဍာမဖြစ်တဲ့နာမ်တရားသုတဘာတဏ္ဍာမဖြစ်တဲ့ရုပ်တရားနာမ်တရားကိုတွေ့အောင်လုပ်အဲ့လိုလုံးတော့မယ်ဆိုရင်အရေးကြီးတာကလည်းဆိုရင်သီလဝါကိုချင်းသီလရှိမှုလို့ရတယ်။ကိုချင်းသီလရှိရမယ်။ကိုချင်းသီလဆိုတာဘာဖြစ်လို့လိုအပ်တာတော့ကိုမေးလို့ရှိရင်တမာတိဖြစ်ဖို့အတွက်ကိုချင်းသီလအများကြီးလိုအပ်တယ်။ကိုချင်းသီလမပြည့်စုံတဲ့ကိုချင်းသီလပြည့်စုံပြီဆိုလို့ရှိရင်ကိုချင်းသီလကိုအကြောင်းပြုပြီးတော့စိတ်ကချင်းနူးတယ်။ချင်းနူးမှုကိုအကြောင်းပြုပြီးတော့ဝမ်းသာတယ်ဝမ်းသာမှုကိုအကြောင်းပြုပြီးတော့ပီတိဖြစ်တယ်။ပီတိကိုအကြောင်းပြုပြီးတော့ပဒတိကိုငြိမ်းကိုစိတ်ငြိမ်းရတယ်ကိုစိတ်ငြိမ်းရရင်ဒုက္ခဆိုတာချမ်းသာမှုဆိုတာဖြစ်လာတယ်ချမ်းသာမှုဖြစ်လာလို့ရှိရင်သမာဓိဆိုတဲ့စိတ်တည်ငြိမ်မှုကလွယ်လွယ်လေးနဲ့ရတာစိတ်တည်ငြိမ်မှုရတဲ့အခါနဲ့ယထာဘူတဉာဏတတ္တမှန်မှန်ကန်ကန်သိရဆိုတဲ့အတိအဝင်းလာတယ်ဘာလို့ဒီသီလမဆိုမစင်ကြဲဘူးဆိုရင်အဲ့ဒါလေးဆုံးရှုံးနိုင်တယ်ပေါ့ဒါကြောင့်သီလဝါသီလရှိပါတယ်တဲ့နောက်တစ်ခုကဓသနေနတမ္ပန္နောဆိုတာသီလရှိပြီးတော့ကျင့်ကြံကြုပ်ကိုအထောက်လိုက်လို့ရှိရင်ဝိပဿနာဉာဏ်ဆင့်ဆင့်တက်ပြီးတော့နိဗ္ဗာန်ကိုမြင်တာကိုဓတ္တနာလို့ခေါ်တယ်เนาะဒီနေရာမှာသင်္ခါရတရားတွေအပြည့်ကိုအဖြစ်ကိုမြင်ပြီးတဲ့နောက်သင်္ခါရတရားတွေချုပ်ငြိမ်းရနိဗ္ဗာန်ကိုမြင်လိုက်ဓတ္တနိနသမ္မန္တောအဲ့ဒီအမြင်နဲ့ပြည့်စုံတယ်ဆိုတာသောတာပန်ဖြစ်သွားတာကိုမြတ်စွာဘုရားဟောတာเนาะဒိဋ္ဌိစဒီဘက်ကမှဝိပဿနာဉာဏ်ဖြစ်ပုံကိုဟောတယ်ဓတ္တနိနသမ္မန္တောဆိုတာသောတာပန်ဖြစ်ပုံကိုဟောတယ်ကာမိတုဝိညာခေတံကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့တဲ့တဏှာကိုဖယ်ရှားပါဆိုဒါကအနာဂံဖြစ်သွားတာကိုပြောတာအနာဂံဖြစ်ပြီဆိုရင်ကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့တဲ့ပြတ္တာနဲ့တဏှာကျင်းသွားနာဟိဇာတုကပတေယပုဏ္ဏေတိအဲ့ဒါလိုကာမဂုဏ်အာယုန်တွေပေါ်မှာတက်မဲ့မှုကျင်းသွားတဲ့အခါမှာဝိပဿနာအရှိန်ကျင်းလိုက်လို့ရှိရင်ဘဝတစ်ခုမှာနောက်တစ်ခါဘယ်တော့မှမိခင်ဝမ်းကိုရောက်တော့မှာမဟုတ်ဘူးဘယ်တော့မှပြန်ပြီးမွေးဖွားမှာမဟုတ်တော့ဘူး။နာဟိသာတို့ကဗတ္တေယပုဏ္ဏေတိ။မိခင်ဝံဘယ်တော့မှပြန်မလာရတော့ဘူး။ရဟန္တာဖြစ်တာကိုပြောတာ။အဲတော့မေတ္တာကိုအခြေခံပြီးတော့ဝိပဿနာခြင်းစဉ်ကိုကျင့်လိုက်လို့ရှိရင်ရဟန္တာရှင်အောင်ဖြစ်သွားနိုင်တယ်။ဒါကိုပြောတာနော်။အဲတော့မေတ္တာဘာဝနာပွားပြီးတော့မေတ္တာစိတ်ဓာတ်လေးကိုပဲနန္တရားအဖြစ်ရှုမယ်။ထိုနန္တရားရဲ့တရားနှလုံးသားကိုလည်းရုပ်တရားအဖြစ်ဖြင့်ရှုလိုက်မယ်။အဲ့လိုရှုလိုက်လို့ရှိရင်ဝိပဿနာဉာဏ်ရည်ပြီးသောတာပန်ဖြစ်မယ်။ထပ်ပြီးတော့ဝိပဿနာဉာဏ်အရှင်းမြတ်လို့ရှိရင်တဂရဂံအနာဂံဖြစ်မယ်။တဂရဂံအနာဂံဖြစ်နိုင်တဲ့ပြည်နဲ့ကာမဂုဏ်အာရုံတွေပေါ်မှာကြွတာမှုတဏ္ဏကင်းသွားမယ်။အဲ့ဒီကနေအရှင်းမြတ်ထပ်ပြီးတော့ကျင့်လိုက်တဲ့အခါကိလေသာအာသောတွေအကုန်ကုန်လို့တော့ဘဝပြန်ပြီးမွေးဖွားခြင်းဆိုတာမရှိတော့ဘူးတဲ့။အဲ့ဒီကြတော့မှအပြည့်တတ်တယ်ပေါ့။ဟောမေတ္တာတော့ပါ။အဲ့ဒီနေရာမှာပဲဤကုန်းချုပ်ထားတယ်နော်။နိုင်ဇာတုကဗတေယပုဏ္ဏရေတိမိခင်ဝံဘယ်တော့မှပြန်မရောက်တော့ဘူးတဲ့အေးဒါကြောင့်မူတရားချက်ကိုသူတော်ရှင်ပြိဿကောင်းလို့ဒီမေတ္တာအခြေခံတဲ့ဝိပဿနာဉာဏ်ကြီးအောင်ဆက်ကြည့်နိုင်တဲ့ဟောဒီ မေတ္တာတုတ်တန်ရဲ့အနှစ်သာရအပိုင်းကို나ယူပြီးတဲ့အခါမှာဒီမေတ္တာတုတ်ဟာတကယ်ချင်းတဲ့တွေ့ကိုအထုတ်ပြီးတော့တို့တွေပွားများကြရမယ်တရားတစ်ခုဖြစ်တယ်ဆိုတာကိုယ်စီကိုယ်စီသဘောကျပြီးမေတ္တာဘာဝနာပွားများခြင်းဖြစ်တို့မေတ္တာကိုအခြေခံလို့ဝိပဿနာခြင်းဖြင့်ကိုရှင်းခြင်းဖြင့်နိဗ္ဗာန်ချမ်းသာကိုကိုယ်စီကိုယ်ငါမျက်မှောက်ပြုနိုင်ကြပါစေကုန်သတည်
းအာသုအာသုအာ
သုဒီကမေတ္တာပို့ရအောင်တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာ
ချမ်းသာကြပါစေ
ချမ်းသာကြပါစေ
တတဝါများစွာ
တတဝါများစွာ
သိရန်ကွာ
သိရန်ကွာသမုဒ္ဒရာပိကြပဲတွင်ရေပတင်တဲ့ကဲသို့ပြင်ဆင်လွင်ပြောင်းပေမရအောင်ပဲဖြောက်အပ်ကုန်သည်ဟောလူစင်းစင်းမသွေဖြစ်ကြပါလေကုန်သည်အဇရာမရာအိုခြင်းလည်းကွာလာခြင်းလည်းကင်းသေးခြင်းလည်းရှင်းလာသောဒီတိဘောင်ကိလေသာဟုကုခတ်သိကင်းခြင်းရာအစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်ဤမျိုးတော်သို့သာရဝတ္တရာချစ်ခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယံသူပါရမီအဆင့်ဆင့်မြင့်တယ်မြင်၍မလင့်ပုံသေးဆက်ရောက်တော်မူကြပါစေကုန်တည်း ။